Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ1925 32နဲ့ဒိုင်းလက်မီတာ190တို့ကနေထိုင်းရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ကဘာကြီးပူတွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပပါရယ်။အီရန်ပေါ်အမေရိကန်ဆိုရရဲ့အစွမ်းကုန်ဖိအားပေးမှုကအောင်မြင်မှာမဟုတ်ဘူးလို့အီရန်သမ္မတကပြောကြားလိုက်ပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်လေးနားဆင်ရမယ့်တနင်္လာညရဲ့ထိတ်တဲရောက်သတင်းထွားတွေကတော့တိုင်းရင်းသားလက်နက်ကိုင်တပ်မဟာမိတ်ညီနောင်အဖွဲ့3ဘွဲကဒီနှစ်ကုန်တဲ့အထိအပြည့်ခတ်ရက်မယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လို့ရခိုင်ပြည်နယ်ဘူးစီတောင်နဲ့မြေပုံမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်
။ဒီနေ့ဒီစက်တင်ဘာလ23ရက်နေ့မှာလည်းဒီမနေ့7နာရီခေတ်လောက်မှာဒီဘူးစီတောင်မြို့နယ်ဥယျာဉ်တရွာရဲ့အရှိတောင်ဘက်မှာရှိတဲ့အဲ့ဒီတောင်တန်းပေါ်ကိုဗမာစစ်တပ်ဘက်ကနေပြီးတော့
အေးအေးရခိုင်လက်နက်ကိုင်တပ်ပြောခွင့်ရပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းနိုင်ငံမှာလိတ်ကျွန်းလူတက်မှုနဲ့တည်တံပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအခြေအနေကိုရှင်းပြတဲ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲအကြောင်းနဲ့အတူမြန်မာ40ကျော်လူကုန်ကူးခံရတဲ့ထိုင်းမလေးရှားနယ်စပ်ကဖမ်းဆီးမှုသတင်းနောက်ရန်ကုန်ဒလတရားတိစောက်ပြီးချိန်မှာတော့ဒေသဖွံ့ဖြိုးရေးကိုဒေသခံတွေဘက်ကဘာလို့မျှော်လင့်ချက်တွေရှိပါသလဲဆိုတဲ့သတင်းလွှာတွေနဲ့ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။နိုင်ငံကကောင်းဆောင်တွေတက်ရောက်ကြတဲ့ကဘာကြီးပူနွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပပါရယ်။တမရနဲ့ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မိန့်ခွန်းပြောမယ်လို့မျှော်လင့်ရတဲ့ညီလာခံမှာလေရုညဉ့်ညမ်းစေတဲ့ကြောင်မီးသွေးအစားပြန်ပြည့်မြဲဆွမ်းအင်ကိုပြောင်းသုံးရေးတဘာဝဘေးဒဏ်တွေကိုကာကွယ်တုံ့ပြန်ရေးနဲ့ရာသီဥတုတိုက်ဖျက်ရေးအတွက်ဗန္ဒာငွေသုံးဆွဲရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီညီလာခံရဲ့အရေးပါမှုကိုကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတဲရက်စ်ကမိမောင်းထိုးပြမှာဖြစ်တယ်လို့ကမ္ဘာကောင်းဆောင်တွေအနေနဲ့စကားလှလှတွေသုံးပြီးမိန့်ခွန်းပြောတာထက်ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးအတွက်ခိုင်မာတဲ့အစီအစဉ်တွေချပြဖို့ပြောကြားလိုက်မယ်လို့ပြောလင်းရပါတယ်။ဒီညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တက်ရောက်မှာမဟုတ်ပါဘူး။ဒီနေ့တနေ့ထဲမှာကျင်းပတဲ့လူနည်းစုဘာသာဝင်တွေအထူးသဖြင့်ခရီးယာဘာသာဝင်တွေအပေါ်နှိပ်ကွပ်ခံနေရတဲ့ကိစ္စဆိုင်ရာဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာပါ။ဒါအပြင်ပါကစ္စတန်၊ပိုလန်၊နယူးဇီလန်၊စင်ကာပူ၊အီဂျစ်နဲ့တောင်ကိုရီးယားကောင်းဆောင်တွေနဲ့လည်းသမ္မတထရမ့်တီးခြားစီတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးလှုပ်ရှားသူတွေကတော့ဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရန်နာသွားစေဖို့ရည်ရွယ်ချက်နဲ့မြို့ရဲကအထူးလမ်းမတွေ၊အဝင်ထွက်လမ်းတွေ၊လမ်းစုံတွေကိုပိတ်ဆို့ဆန္ဒပြနေကြပါတယ်။ကျောင်းတွေအလုပ်တွေမသွားကြဘဲသူတို့နဲ့အတူပါဝင်ဆန္ဒပြကြဖို့လဲဆန္ဒပြသူတွေကစော်ဩထားကြပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလည်းဒီကနေ့စတင်တဲ့ကုလသမဂ္ဂညီလာခံအချိန်ကြိုက်ပြီးတော့ကမ္ဘာနိုင်ငံတော်တော်များများမှကျောင်းသားကျောင်းသူတွေဥဆောင်တဲ့ယာဒီဥရုဆိုင်ရာဆန္ဒပြပွဲတွေကျင်းပခဲ့တာမှလူပေါင်းတန်းနဲ့ချီပါဝင်ခဲ့ကြပါတယ်။
အီရန်နိုင်ငံပေါ်အမေရိကန်ဆိုးရရဲ့ဆွမ်းကုန်ဖိအားပေးမှုကမအောင်မြင်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူစာချုပ်ထဲကနေနှုတ်ထွက်ပြီးတော့စီးပွားရေးရဖိအားတွေပေးနေတာကိုကြည့်လို့ရှိရင်အမေရိကန်ဘက်ကကြမ်းမိကြံရဇွတ်လုံနေတယ်ဆိုတာကိုပြနေတယ်လို့လည်းသူကပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံကယမန်စစ်အုပ်တွေတိုက်ခိုက်ခံမှုနဲ့ပတ်သက်လို့လည်းပြည်စည်းဆုံးရှုံးမှုတွေကိုအမေရိကန်နဲ့ဆော်ဒီဘက်ကချက်ကားပြောနေတယ်လို့အီရန်သမ္မတရူဟာနီကကုလသမဂ္ဂထူးထောင်ရေးညီလာခံတက်ဖို့နယူးယောက်ကိုထွက်မလာခင်မှာပြောကြားခဲ့ပါတယ်။အရှိလေပိုင်းဒေသကထရမ့်ဆူရကထိန်းချုပ်ချင်နေတယ်လို့လည်းအီရန်သမ္မတကဆွဆွဲပါတယ်။ကုလသမဂ္ဂထူးထောင်ညီလာခံကြရင်တော့ဒေသတွင်းညီညာရေးအတွက်ပူးပေါင်းဆောင်ရည်ရည်သူ့ရဲ့အစီအစဉ်တွေကိုတင်ပြမယ်လို့သမ္မတရိုဟန်နီကပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံရဲ့ရင်းနှီးလုံငန်းထုတ်ဝက်လောက်ရပ်သွားစီတဲ့တိုက်ခိုက်မှုကိုအီရန်ကလုပ်တယ်ဆိုပြီးတော့အမေရိကန်နဲ့ဆော်ဒီတာဝန်ရှိသူတွေကအပြစ်တင်ပါတယ်။တိုက်ခိုက်မှုတွေကိုအီရန်ကလုပ်တာဖြစ်နိုင်ကြီးအင်တန်များတယ်လို့ဗြိတိန်ဆူရကလည်းယုံကြည်ကြောင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းဒီကနေ့မှပြောပါတယ်။အီရန်ဘက်ကတော့တိုက်ခိုက်မှုတွေကသူတို့နဲ့မပတ်သက်ဘူးဆိုပြီးတော့ညှဉ်းဆန်နေပါတယ်။ကုလသမဂ္ဂထူးထောင်ညီလာခံကြရင်တော့အီရန်သမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အလွတ်သဘောတွေ့ဆုံမဲ့ပုံမရှိပါဘူး။အီရန်သမ္မတရာဟူနီနဲ့တွေ့ဆုံနေဖို့ရွေချက်မရှိဘူးလို့သမ္မတထရမ့်ကပြောထားသလိုပဲအီရန်သမ္မတကလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ကမဖယ်ရှားသေးသေးသမ္မတထရမ့်ကိုတွေ့ဆုံမှာမဟုတ်ဘူးလို့ပြောပါတယ်။တောက်ကြနေတော့ကပဲအီရန်ဘ ഹു ပံကိုပြစ်မှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုအမေရိကန်ဘက်ကချမှတ်ခဲ့ပါတယ်။
ယူကရိန်းသမ္မတဗလာဒိုမီယာဇယ်လန်စကီနဲ့သူဆက်သွယ်စကားပြောခဲ့ရဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတည်ပြုခဲ့ပါတယ်။ ဒီနေ့ရမှာဖော်ပြနေသလိုနှစ်ထောင်နှစ်ဆယ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းဖြစ်ဝင်ရွေးခံမယ်ဂျိုးဘိုင်ဒန်အပေါ်စုံစမ်းပေးဖို့ပြောခဲ့တယ်လို့သမ္မတထရမ့်ကမပြောဘဲအဂတိလိုက်စားမှုတိုက်ဖြတ်ရေးကိစ္စတွေဆွေးနွေးခဲ့တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဒုသမ္မတဟောင်းဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်တို့နဲ့ပတ်သက်လို့စုံစမ်းပေး ရာအကျိုးလိုလိုငှားရမ်းခဲ့တာလားလို့မေးမြန်းခဲ့တဲ့အကြောင်း Wall Street Journal သတင်းစာတွေမှာဖော်ပြခဲ့တာပါတယ်။ Biden တားအဖကိုစုံစမ်းဖို့အတွက်သမ္မတရဲ့ပုံကိုရေးရှင်းနေ Rudy Giuliani နဲ့သမ္မတ Zelensky ပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတ Trump ကကြိုးစားတိုက်တွန်းခဲ့ကြောင်းလည်းသတင်းထဲမှာရေးသားထားပါတယ်။စုံစမ်းစီခြင်းတဲ့ကိစ္စမှာသူကအထူးကမဟုတ်တယ်လို့သူတို့တားအဖနဲ့ပတ်သက်လို့မဟုတ်မမှန်လုပ်ထားတာဘာမှစုံစမ်းတွေ့မှာမဟုတ်ဘူးလို့Hunter Biden ကပြောကြပါတယ်သမ္မတ Trump အနေနဲ့သူ့ရဲ့သမ္မတအာဏာကိုအလွဲသုံးစားလုပ်ဖို့ဝင်မလေးဘူးဆိုတာပြနေတယ်လို့ Joe Biden ကလည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်သမ္မတ Trump နဲ့နိုင်ငံခြားခေါင်းဆောင်တယောက်ဆက်သွယ်စကားပြောကြားမှုအတွင်မှာဂတိကဝတ်ပြုခဲ့တာဟာစိုးရိမ်စရာဖြစ်တယ်လို့အမည်မဖော်တဲ့သူတယောက်ကထောက်လှမ်းရေးဆိုင်ရာစုံစမ်းရေးမှုချုပ်ကိုအတွင်သတင်းပေးတိုင်ကြားခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ထွက်လာခဲ့တာပါသမ္မတ Trump စကားပြောခဲ့တဲ့သူဟာယူကရိန်းသမ္မတဖြစ်နေပါတယ်
နှစ်ပေါင်း198နှစ်သက်တမ်းရှိပြီဖြစ်တဲ့ Britain ခီးသွားလုပ်ငန်းကုမ္ပဏီ Thomas Cook ဟာငွေကြေးခက်ခဲတွေကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာဝန်အားလည်းရဲ့ခီးသွား6သိန်းကျော်ရဲ့ခီးစဉ်တွေအခုတင်လာနေမှာဖျက်သိမ်းလိုက်ပါတယ်။ကုမ္ပဏီဒီဝါလီခါမဲ့ရည်အဖတ်ဆင်နိုင်ဖို့အတွက်ဒေါ်လာတန်း250ရည်ဖို့လိုအပ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ချာနေ့ကပြောခဲ့သလိုပဲဒီသတင်းပတ်ပိတ်ရက်အတွက်မှာလည်းကုမ္ပဏီကိုပြန်ပြီးတော့အဖတ်ဆင်နိုင်ဖို့ Share ဝင်တွေချင်းငွေပေးသူတွေနဲ့ဆွေးနွေးခဲ့ပါသေးတယ်။Thomas Cook ကုမ္ပဏီခုလိုမျိုးပြိုလဲတာကြောင့်မလို့သူ့ကုမ္ပဏီရဲ့လေကြောင်းခီးစဉ်တွေဖျက်ခဲ့ရတယ်လို့ Britain လေကြောင်းထင်းသိမ်းရေးအာဏာပိုင်ကပြောပါတယ်။ဒါ့အပြင် Britain နိုင်ငံတွင်းကဝန်ထမ်း 9,000 လောက်ပါဝင်နိုင်ငံပေါင်း 16 နိုင်ငံမှာရှိတဲ့ဝန်ထမ်း 2,000 ကျော်လုပ်လက်မဲ့ဖြစ်သွားပါတယ်။ကုမ္ပဏီရဲ့ခီးသွားလုပ်ငန်းတွေပြီးခဲ့တဲ့လအတန်ငယ်တွေကကျဆင်းလာတာကြောင့်အခုလိုမျိုးကုမ္ပဏီပြရတဲ့အထိဖြစ်ရတယ်လို့ကုမ္ပဏီဘက်ကပြောပါတယ်။ EU ကနေပြီးတော့ Britain ခွဲထွက်မှုလုပ်ငန်းစဉ်မရေမရာဖြစ်မှုကလုပ်ငန်းတွေကျဆင်းရတဲ့အဓိကအချက်ဖြစ်တယ်လို့လည်းဆိုပါတယ်။ကုမ္ပဏီဝန်ဆောင်မှုပေးနေတဲ့နိုင်ငံသားရောက်နေတဲ့ခီးတွေ35,000ကျော်ကိုပြန်ခေါ်ရေးဟာဗြိတိန်နိုင်ငံရဲ့တမိုင်းမှာတော့စစ်ပွဲကာလမဟုတ်တဲ့အချိန်မှာကိုယ့်ရဲ့နိုင်ငံသားတွေကိုအပြုံလိုက်ပြန်ခေါ်ရတာဒါအကြီးဆုံးဖြစ်စေမယ်လို့ဗြိတိန်ဆိုရကပြောပါတယ်ဗြိတိန်ခီးသွားတွေကိုပြန်ခေါ်မှုတွေကိုတော့အခုတရင်းလာနေနောက်ပိုင်းမှာစတင်မှာဖြစ်ပါတယ်အဲ့ဒီအတွက်လေးရင်စီစဉ်နေပြီးတော့ပြန်ခေါ်ဖို့လုပ်ငန်းဟာတရင်းနှစ်ပတ်ကြာလိမ့်မယ်လို့ဗြိတိန်လေကြောင်းအာဏာပိုင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ25 kHz 11965 5မီတာ32 kHz 6309 5မီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1509ကနေပြောထုတ်လည်နေပါရှင
်။တနင်္လာနေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အရေးကြီးတဲ့ကမ္ဘာရေးရာတွေကိုဆွေးနွေးတဲ့ Concordia နှစ်ပတ်လည်ညီလာခံမှာအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးကိစ္စကို American သမ္မတရဲ့သမီး Ivanka Trump ဒီကနေ့ဦးဆောင်ဆွေးနွေးနေခဲ့ပါတယ်။ကမ္ဘာတဝန်းအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးနဲ့တရားဝါပြောရေး WGTB အစပြုအစီအစဉ်မှာ Ivanka Trump ပါဝင်ဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးတာပါ။စီးပွားရေးနဲ့နိုင်ငံရေးအဆင့်တိုင်းမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူပါဝင်နိုင်မှသာကမ္ဘာကြီးတည်ငြိမ်မှုရှိမယ်ဆိုတဲ့အချက်ကိုအသားပေးဆောင်ရွက်နေတဲ့ Trump အစိုးရရဲ့လုပ်ငန်းတွေမှာသမ္မတသမီး Ivanka Trump ကဦးဆောင်လုပ်နေတာဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကျင်းပနေခြင်းနဲ့တချိန်နဲ့ကျင်းပတဲ့ Concordia ညီလာခံကအရေးပါတဲ့ဆုံးဖြတ်ချက်ချမှတ်သူတွေအပြင်အစိုးရပုဂ္ဂလိကနဲ့ပရဟိတကဏ္ဍဆောင်ကအတွေ့အကြုံရှိသူတွေပါဝင်ဆွေးနွေးကြတဲ့ညီလာခံဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲကိုမြန်မာနိုင်ငံကလေယာစိုက်ပျိုးရေးကဏ္ဍမှအတွေ့အကြုံများတဲ့မတ်ဆန္ဒမျိုးလည်းတက်ရောက်ပါတယ်။တတိယဝလံပန်းမှန်နဲ့ဟင်ဒီဟိရဲ့စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်ရဲ့အထွေထွေတွင်မှုမဆန္ဒမျိုးဟာမြန်မာနိုင်ငံကတည့်ရသည်ထောပတ်သည်ပိန်းဦးနဲ့ကော်ဖီထွက်ကုန်တွေကိုနိုင်ငံသားတင်ပို့ရင်းနဲ့ရင်းနှီးမြှုပ်နှံရေးအတွက်ဆောင်ရွက်နေသူဖြစ်ပါတယ်။အမေရိကန်ဆိုရအစီအစဉ်တစ်ခုဖြစ်တဲ့စီးပွားရေးမှအမျိုးသမီးများပါဝင်နိုင်မှုအခက်အခဲကြော်လွှားရေးနိုင်ငံကဦးဆောင်သူများအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှသူရောက်ရှိနေတာပါ။မဆန္ဒမျိုးအပါအဝင်နိုင်ငံကစီးပွားရေးဦးဆောင်သူ18ယောက်ပါဝင်တဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကဝါရှင်တန်မြို့တော်ကိုလာရောက်စင်မှာသမ္မတအကြံပေးလဲဖြစ်တဲ့ Ivanka Trump နဲ့တွေ့ဆုံခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံပါပူအာပြည်နယ်တွင်းမှာဆန္ဒပြသူတွေဟာဒီနေ့တနင်္လာနေ့မှာလူနေအိမ်တွေနဲ့အဆောက်အုံချုပ်ကိုမီးတင်ရှို့ပါတယ်။ရုပ်သံသတင်းတွေမှာတော့အဆောက်အုံတွေစီကနေပြီးတော့မီးခိုးမဲတွေဥထွက်နေတာကိုမြင်ကြရပါတယ်။လန်ဒီဘောမှာလူညိုကြီးတက်တွေကင်းလှည့်နေပြီးတော့ဆန္ဒပြသူတွေကိုပြစ်ခတ်လူစုခွဲပါတယ်။ကျောင်းဆရာတအူးကနေပြီးတော့ ဝမ်မနာမြို့မှာရှိတဲ့ပေါပူအကျောင်းသားတွေကိုလူမျိုးရေးအရနှိမ်ချတဲ့ဆော်ကပြောဆိုမှုကနေအခုလိုမျိုးဆန္ဒပြမှုတွေထိဖြစ်လာခဲ့တာလို့ပေါပူအရဲ့ကျုပ်ရူဒော့ဖ်အယ်ဘတ်ရိုဂျာကပြောပါတယ်ဒေါသဖြစ်နေတဲ့ဆန္ဒပြလူအုပ်ကြီးဟာဆူအဆောင်းတွေဈေးဆိုင်တွေနဲ့လူနေအိမ်တွေကိုမိရှုခဲ့တယ်လို့ပဲမြို့တော်ဝင်ရုံးကိုသွားတဲ့လမ်းတစ်လျှောက်ကကားတွေမော်တော်ဆိုင်ကယ်တွေကိုလည်းမီးတင်ရှုခဲ့တယ်လို့ရဲချုပ်ကပြောဆိုပါတယ်
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့အိန္ဒိယနယ်ပွားအမေရိကန်နိုင်ငံသားတွေကိုသမ္မတဒေါ်နယ်ထရမ့်ကချီးမွမ်းပြောကြားခဲ့ပါတယ်။တက်ဆစ်ပြည်နယ်ယူစင်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အိန္ဒိယလူမှုအတိုင်းအဝိုင်းစုဝေးအဝေးပွဲကြီးမှာသမ္မတထရမ့်အခုလိုပြောကြားခဲ့တာပါ။အိန္ဒိယနယ်ပေါ်အမေရိကန်တွေကြောင့်အမေရိကန်ရည်ကြီးမှုတွေအနှစ်သာရရှိလာခဲ့တယ်။အမေရိကန်တံပိုးတွေမြင့်တက်ခဲ့တယ်။လူမှုအတိုင်းအဝိုင်းတွေရဲ့စိတ်ဓာတ်ခွန်အားတွေပိုရှိလာတယ်လို့ပရိသတ်9000လောက်တက်ရောက်တဲ့စုဝေးပွဲမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီကလည်းအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးအခုနှစ်ပိုင်းတွေပိုပြီးတိုးတက်ခဲ့တဲ့အပြင်ပြည်သူအချင်းချင်းကြားဆက်ဆံရေးပိုခိုင်မာလာခဲ့တယ်လို့ပြောကြားခဲ့ပါတယ်။အခုလိုပြန်လည်ချီးမွမ်းပြောနေကြပါပဲ။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကတော့ရှင်းမလို့နောက်မဆုတ်ဖြစ်နေသေးဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံမှာဥရောပရေကဲမြစ်ကြီးတစ်ခုထပ်ပြီးတော့ပျောက်ကွယ်သွားတော့မဲ့ဝမ်နေကျင်းအထိမ်းအမှတ်ပွဲကိုတနင်္ဂနွေနေ့မှာလူပေါင်းရာနဲ့ချီပြီးတော့စူပေါင်းပြီးတော့ကျင်းပပါတယ်။ဝမ်နေတဲ့အထိမ်းအမှတ်အနေအောင်ဝတ်စုံတွေဝတ်ဆင်ထားတဲ့လူတွေဟာပင်လယ်ရေမြစ်နယ်ပြင်ထပ်ပြီး2600မီတာမြင့်တဲ့ပစ်စောရေကဲမြစ်စီကိုရောက်ဖို့အတွက်ဆွစ်ဇာလန်နိုင်ငံရှေ့ပိုင်း Glorious တောင်တန်းကနေပြီးတော့တဆင့်နိုင်ပေါင်းများစွာခြေလျင်သွားခဲ့ကြတာပါ။ကမ္ဘာကြီးပူနွေးလာမှုကြောင့်2006ခုနှစ်ကစပြီးတော့ပစ္စည်းရေကဲမြည်ရဲ့ဒုတိယပမာဏဟာလည်း80ခန်းနှုန်းအထိညွန်နေနေပြီဖြစ်ပါတယ်။ရေကဲမြည်ပျောက်ကွယ်တော့မဲ့ဝန်ထမ်းချင်းထိမှတ်ပွဲကိုဆွစ်ဇာလန်ရာသီဥတုကပ်ပြီးတိုက်ဖြတ်ရေလှုပ်ရှားမှုဖွဲ့ကဦးဆောင်လှုပ်ရှားနေတာဖြစ်ပါတယ်ခင်ဗျာ
။
တင်းနာညာအတွက်နောက်ဆုံးတည်ထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOE ရဲ့ Facebook စာမျက်နှာနဲ့ VOE ရဲ့ Website မှာတပြိုင်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတင်းနာညာအတွက်ထိတ်တဲရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်ကြီးနောင်အဖွဲ့၃ဘွဲ့ကနေဒီနှစ်ကုန်တဲ့အထိအပြစ်ရက်သွားမယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လို့ရခိုင်ဘက်မှာတော့တိုက်ပွဲကပြင်းပြင်းထန်ထန်ဖြစ်နေသေးဖြစ်ပါတယ်။ဒီကနေ့မှာတော့ဘူးတီတော်မြို့နယ်ဘက်မှာမြမစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ခဲ့တယ်လို့မနေ့တုန်းကလည်းမြေပုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်ကစစ်ရေးနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်နဲ့မြေပုံမြို့နယ်ရိုးစွန်းရင်းကျေးရွာနီးမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့မနေ့ကနဲ့ဒီမနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေးအေးပြောခွင့်ရခိုင်တုခကပြောပါတယ်။
ဒီနေ့ဒီစက်တင်ဘာလ23ရက်နေ့မှာလည်းပဲဒီမနက်7:00နာရီခေတ်လောက်မှာဟာဒီပူတီတောင်မြို့နယ်ဥယျာဉ်တာရွာရဲ့အရှေ့တောင်ဘက်မှာရှိတဲ့အဲ့ဒီတောင်တန်းပေါ်ကိုဗမာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဟို15မိနစ်လောက်ကြာတာအပြာဟန်ပစ်ခတ်မှုတွေဟိုဖြစ်ပွားခဲ့တာရှိဒီနေပုံမြို့နယ်ချင်းမှာတော့ဒီ22ရက်နေ့မှာတော့တိုက်ပွဲနှစ်ကြိမ်ဖြစ်တာပေါ့ဆိုတော့ဒီအဲ့ဒီမှာဒီတိုက်ပွဲကပြင်းထန်ဖြစ်တာကတော့ဒီညနေ4နာရီကနေ9နာရီလောက်အထိပေါ့နော်မြေပုံမြို့နယ်ဒီကန်းထောင်ကြီးရွာရဲ့အချင်းမြောက်ဖက်တိကသမာ5ကီလိုမီတာလောက်အကွာမှာရှိတဲ့ဒီတောင်လမ်းပေါ်မှာဖြစ်တာဒီဗမာစစ်တပ်ကနေပြီးတော့အဲ့ဒီတောင်လမ်းပေါ်ကနေပြီးတော့သူတို့လည်းနေကြီးတွေတည်ပြီးတော့မှအဲ့ဒီခမာ3ခွန်3ခွန်နေပြီးတော့သူတို့ကမနာရန်ပြစ်နေတာရှိတယ်။ဒီကြေကျဆုံးမှုကတော့ဗမာစစ်တပ်ဘက်ကနေပြီးတော့အဲ့ဒီတောင်ကုန်းကိုကျွန်တော်တို့ဘက်ကနေပြီးတော့ဒီသိမ်းပိုက်ရရှိတဲ့အချိန်မှာဒီအလောင်းစီလောင်းကြံခဲ့တယ်။နောက်ပြီးတော့ဒီစစ်လက်နက်ပစ္စည်းတွေထိထားတဲ့ဒီချင်းတောင်ချစ်ရှိလုံးကြံခဲ့တယ်ဒီလည်းနေကြီးတချို့ကတော့အဲ့ဒီမှာရှိတဲ့အုံဆောင်ဒီပစ္စည်းတွေပေါ့အင်ဂျီယာမီတဲ့ပစ္စည်းတွေအားလုံးကိုတော့ကျွန်တော်တို့လက်ရှိမှာသယင်းပြုစုနေတော့မရှိသေးဘူ
း။ညီပုံမျိုးနဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်လို့အေအေဘက်ကပြောနေပေမဲ့တီးခြားတီမပြုနိုင်သေးပါဘူး။အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မနေ့ကညီပုံမျိုးနဲ့တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောဆိုခဲ့ပါဗျ။မနေ့က
တော့တိုက်ပွဲဖြစ်တယ်။အဲ့ဒါပဲပြောလို့ရမယ်။ညီပုံမျိုးနဲ့ကရောသောရဲ့ရှေ့နောက်ဘက်မှာစစ်တပ်နဲ့လောက်ကြာတယ်။ဒီကြမ်းတဲ့ဟာတွေကတော့ဘာမှမသိရဘူး။ကြံရမှာပါအပြည
့်တိုက်ပွဲဖြစ်ပွားတဲ့အချိန်ဒီထိခိုက်မှုတွေကတော့မသိရှိသေးဘူးလို့ဆိုပါရယ်ပြီးခဲ့တဲ့စနေနေ့ကလည်းဗူရီတောင်မြို့ကမြန်မာစစ်တပ်ရဲ့စကားခဆန်ကသတ်မှတ်ဌာနချုပ်ကိုအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ရတိတောင်မြို့နယ်မယူကန်အငူမော်အေရှားဝေါ်စိတ်ကမ်းမှာလည်းဘုံပေါက်ွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်အငူမော်အေရှားဝေါ်စိတ်ကမ်းမှာဘုံပေါက်ွဲပြီးပစ်ခတ်မှုကြောင့်ရွာသားလူလည်းသေဆုံးသွားခဲ့ပါတယ်ဒီကနေ့မှာအိမ်တွင်ဘုံရှာဖွေတွေ့ရှိမှုနဲ့အငူမော်ရွာသားဦးအောင်ဖောက်ကိုနေကြသောရဲတပ်ဖွဲ့ကနေဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားသူကပြောပါတယ်
။သ
ူကဒီအဆုဘမှာနေပြီးတော့အုတ်တွေပါလေတင်နေတဲ့အချိန်မှာသူ့လုံမှာဘုတ်လုံးမျိုးကိုသူပြီးတော့လာပြီးခေါ်သွားတယ်အခုအဆက်မပြေထားပါဘူးခင်ဗျာမင်းစားစစ်စစ်ပေါ့ပေါ့အဲ့တော့ထိတ်မှာသူကနေပြီးတော့ဒီရွာမှာလည်းကောင်းကောင်းမွန်မွန်လှုပ်ဆဲနေတဲ့ရောက်ပါသူ့ကိုဝက်ချောက်လုပ်ပြီးတော့ကားတွေပါလေလုပ်ပြီးတော့စရင
်အငူမော်ရွာကိုလည်းလုံချုံရေးရစစ်တပ်ကနေပြိပင်ထားတဲ့အနေအထားရှိနေတယ်လို့အငူမော်ကျေးရွာကိုရောက်နေတဲ့ဘုံညွှန်းမျိုးနဲ့အမျိုးသားထုတ်တော်ကိုစလဲဥခင်မောင်လက်ကပြောပါတယ်
ဒီရောအဲ့ဒီဥဖောက်ကိုဖမ်းသွားပြီးတော့ဒီရောလုံးဝိုက်ချတယ်လို့ဖြစ်နေတာ။ဒီကားကတစ်ချောင်းလုံးဆိုတော့လူတွေကကြောက်ပြီးတော့ဓာတ်ရည်လူတွေပြန်ဖေးတော့ဒီမျိုးကိုပိတ်ချတယ်လို့ဖြစ်နေတယ
်။ရခိုင်ပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားနှိမ့်စင်တဲ့အမျှကျင်ပြစွာဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်အယက်သား80ကျော်တိုက်ဆုံးခဲ့တယ်လို့၊တန်ရာရတာက120ကျော်ထက်မှရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီတွင်းစစ်ရပ်တနိုင်ဖို့နဲ့တပတ်တပြည့်ခတ်ရပ်ဆက်နိုင်ဖို့ရည်ရွယ်ပြီးဒီနှစ်ကုန်သည့်ထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဆက်မဲ့ကြောင်းတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့3ဖွဲ့ကနေထုတ်ပြန်ကြေညာခဲ့ပေမဲ့လည်းတမတော်ဘက်ကနောက်ဆုံးကျင်အပြည့်ရရေးကြေညာချက်ထုတ်ပြန်ထားတာစက်တင်ဘာလ23ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့အပြည့်ရရေးထပ်မံထုတ်ပြန်ဖို့ကမသေးချာသေးတဲ့အချိန်လေးမှာရှိနေပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီထိုင်းနိုင်ငံရောက်ရွှေပြောင်းအလုံသမားတွေရဲ့အခြေအနေတွေအကြောင်းသတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးလိတ်ကျိုးလူသတ်မှုအကြောင်းပြောပြပါမယ်ထိုင်းနိုင်ငံမှာတော့လိတ်ကျိုးလူသတ်မှုနဲ့တည်တံပေးခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့နှစ်ဦးရဲ့အမှုကိုတော့ထိုင်းနိုင်ငံဗဟိုတရားရုံးကနောက်ဆုံးအယူခံပယ်ချလိုက်ပြီးဖြစ်ပေမဲ့တပ်တွေအထောက်ထားအစ်စ်တွေပြန်တင်ပြနိုင်မယ်ဆိုရင်တော့အမှုကိုအစကနေပြန်ပြီးစစ်ဆေးနိုင်မှာကြောင်းဒီအမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါသူတို့ရဲ့အမှုကိုတော့မြန်မာအစိုးရဘက်ကပူးပေါင်းကူညီပေးဖို့မျှော်လင့်ကြောင်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကလည်းပြောခဲ့ပါတယ်အပြည့်အစုံကိုတော့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
ဒီလိတ်ကျုံးလူတက်မှုမှာတိတ်တန့်အပါအဝင်အမှုပေါင်း9ခုနဲ့အမိန့်ချခံထားရတဲ့ကိုစော်နင်းနဲ့ကိုဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုဩဂုတ်လ29ရက်မှာထိုင်းနိုင်ငံဗဟိုတရားရုံးကပယ်ချလိုက်ပြီးတေတံကိုအတည်ပြုခဲ့ရပါသူတို့အမှုကိုတောက်လျှောက်ကူညီနေတဲ့ထိုင်းရှိနေများကောင်စီကတော့ဥပဒေအရသူတို့အနေနဲ့ထပ်ပြီးကန့်ကွက်ခွင့်မရှိပေမဲ့အထောက်အထားတပ်တွေအချက်အလက်အသစ်တွေထပ်ပြနိုင်မယ်ဆိုရင်တော့အစားကနေပြန်စစ်ဆေးနိုင်အောင်ထိုင်းရှိနေများကောင်စီအကျိုးတော်ဆောင်ရှိနေတွေကဒီနေ့ရန်ကုန်မြို့မှာပြောသွားတာပါထ
ပ်ပြနာ FED ผมอยากให้คุณสุพรรณสามารถเลยมาแถวหน้า
ဒီအမှုကိုကူညီပေးနိုင်ဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အတိုင်းအမြင်ခံဒေါက်ဆန်းစုကြည်စီကိုစာပေးပို့ထားပေးမယ်လဲလက်ရှိအခြေအနေထိတုံ့ပြန်တာမရှိသေးကြောင်းထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထုချစ်က VOA ကိုပြောပါတယ်
ကျွန်တော်ထိုင်းရှိနေတယ်ပြောသလိုပဲကျွန်တော်တို့မှာတကယ်ကိုကြီးကြပ်ခံပါတယ်ကျွန်တော်တို့စက်တွေထောက်ထားလို့ရနိုင်မယ်ဆိုလို့ရှင်တော့ဒီမှုကဆိုတာအကြောင်းလည်းဖြစ်နေတယ်ဒါလည်းအစောကျွန်တော်ပြောခဲ့လို့ဒီကိစ္စတွေလုပ်ဖို့တော့ကျွန်တော်တို့တကယ်ကိုငွေအားပြီးပါနဲ့ဆေးရက်ပါတယ်အဲ့ဒီကိစ္စမျိုးအမှုကိုပြန်အစိတ်ကနေပြန်ဆောက်ဖို့ဆိုတော့ကျွန်တော်ဆူရမြန်မာဆူရကလည်းဦးဆောင်ပြီးလုပ်မယ်ဆိုလို့ကျွန်တော်တို့ဦးဆောင်ပါဆောက်ပ
ါဘဟုအယူခံတရားရုံးကအောက်ခြေတရားရုံးတွေရဲ့ဆုံးဖြတ်ချက်အတိုင်းပဲတည်ရန်ကိုအတည်ပြုခဲ့ပြီးရပ်ပေါင်း90အတွင်းထိုင်းပြည်ရင်စီမှာအတနာခံစာပေးပို့နိုင်ပေမဲ့အမှုကလုံးဝလွတ်မြောက်ဖို့အတွက်ကတော့ကန့်သတ်ချက်တွေရှိနေပါတယ်။ဥထုချစ်ကအခုလိုဆက်ပြောပါတယ်
ထိုင်းနိုင်ငံမှာဒီပြည်ပြည်ချင်းစီကနားခံတာလေးရှင်းတာပြစ်ဖို့ရှော့ပေါ်တဲ့အဆင်ကြီးရှိတယ်။ကျွန်တော်တို့ထိုင်းနိုင်ငံပိုင်းကထိုင်းနိုင်ငံသားတွေကျွန်တော်တို့ပြစ်ဖို့ရှော့ပေါ်ရှိတယ်။ကျွန်တော်ပြီးခဲ့တဲ့ကိုစီးမှုတဲ့ဒီကျတော့ကျွန်တော်တို့ရှမ်းပြည်နယ်ဒီမှာနိုင်ငံရှမ်းပြည်ပြောပါတော့ကျွန်တော်တို့ဒီရန်နေပြီးတော့အကျုံးကိုရှော့ပေါ်ကိုကျောင်းပြန
်ထိုင်းနိုင်ငံကိုသွားပြီးသူတို့ရဲ့သားတွေနဲ့တွေ့ဆုံဖို့လဲမိဘတွေကစူးစမ်းနေပါတယ်။ကိုဝင်းစော်ထွန်းရဲ့မိခင်တော်မီသိန်းကတော့သူ့ရဲ့စံတော်ကိုအခုလိုပြောပါဗျ။အဲ
ဒီရတော့ငါလေးမဟာဝိညာအခိုင်ရတယ်တကယ်ဟောက်လို့ရှိရင်လည်းတော့ကိုတိုင်တော့ကိုကံကိုမဟာဝိညာပဲ
။အဲဒီသတ္တရီကလည်းမဟုတ်ဘဲနဲ့ခံနေရတယ်။တကယ်လို့ဟုတ်တယ်ဆိုရင်လည်းကိုတိုင်နဲ့ကိုခံကြဖို့မဟုတ်ဘဲနဲ့မတရားသဖြင့်ဆွဆွဲတယ်။တကယ်တတ်တဲ့လူတွေကိုအကုန်လုံးသိကြတာပဲ။ဒါပေမဲ့သိပေမဲ့လည်းဘာမှလုပ်လို့မရဘူး။ကို့မြန်မာအစိုးရတွေကလည်းလိုက်ပြီးထိရောက်တဲ့အကူအညီမျိုးမရှိဘူးဖြစ်နေတယ်လို့သူကပြောခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာလဲအသက်18နှစ်ရှိတဲ့ထိုင်းကျောင်းသူအသက်ခံရမှုနဲ့မြန်မာရွှေပြောင်းလူသား၄ယောက်ထောင်ဒဏ်နှစ်ရှိကြာခံရပေမဲ့ထိုင်းရှိနေများကောင်စီကတပ်သေးအထောက်ထားအခိုင်အလုံနဲ့ခရိုင်အဆင့်အယူခံတင်ခဲ့ပြီးပြစ်ချက်မရှိလို့လွတ်မြောက်ခဲ့ပါတယ်
ထိုင်းနိုင်ငံကလေကျွန်းလူသတ်မှုရဲ့နောက်ဆုံးအခြေအနေအကြောင်းကိုစောထပ်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ထိုင်းမလေးနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာတွေဖမ်းမိတဲ့တရင်ကိုတင်ဆက်ချင်ပါတယ်။ထိုင်းနိုင်ငံနဲ့မလေးရှားနယ်စပ်ကနေပြီးတော့မြန်မာနိုင်ငံသား40ကျော်ကိုမလေးရှားနိုင်ငံဘက်ကပို့ပြီးတော့လူကုန်ကူးဖို့ကြိုးပမ်းခဲ့တဲ့ထိုင်းနိုင်ငံသားလူကုန်ကူးခိုင်းကောင်းဆောင်ကိုထိုင်းအာဏာပိုင်တွေကထိုင်းနိုင်ငံရနောင်းခရိုင်ထဲမှာဒီရက်ပိုင်းအတွင်းဖမ်းဆီးခဲ့မိပါတယ်။နောက်ထိုင်းမလေးနယ်စပ်မှာရှိတဲ့ဆုံခလာခရိုင်ထဲမှာပဲဒီလပိုင်းအတွင်းမှာရွာတကြီးတူအပါဝင်လူကုန်ကူးတဲ့ပွဲစား18ဦးကိုလည်းဖမ်းဆီးမိခဲ့ပါတယ်။သတင်းပြေဆုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။အခုရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ရနောင်းခရိုင်ခေါနီဝက်ရက်ကွက်အတွင်းကနေအိမ်တိုက်ခန်းမှာဖမ်းဆီးလိုက်တဲ့အသက်28နှစ်အရွယ်ထိုင်းနိုင်ငံသားနိုင်ဂျန်ဒီဖစ်ချမ်းရဟာရနောင်းခရိုင်တရားရုံးကဝရမ်းအမှတ်87မြင်းဆောင်2562နဲ့ဖမ်းမိတ်ထုတ်ခံထားရသူဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်မတ်လ24ရက်နေ့ကထိုင်းနိုင်ငံရနောင်းခရိုင်စိုင်းတန်ရာဘာတတော်အတွင်းမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားကြတဲ့အမျိုးသား35ဦးအမျိုးသမီး9ဦးပါဝင်တဲ့မြန်မာနိုင်ငံသား44ဦးကိုဖမ်းမိခဲ့ပြီးတဲ့နောက်ဒီလူကုန်ကူးမှုမှာပါဝင်ပတ်သက်နေသူတွေကိုထိုင်းရဲတပ်ဖွဲ့ကအရေးယူနိုင်ဖို့အတွက်လိုက်လံဖမ်းဆီးနေခဲ့တာပါအခုဆိုရင်မလေးရှားနယ်စပ်ကိုလူကုန်ကူးနေတဲ့ပွဲစား18ဦးကိုလည်းစုံခလာခရိုင်ထဲမှာဖမ်းမိခဲ့တာကြောင့်သူတို့နဲ့ဆက်ဆက်နေတဲ့ပွဲစားတွေကိုထပ်ပြီးတော့ဖမ်းဆီးနေတာဖြစ်တယ်ဆိုပြီးစုံခလာခရိုင်ဟဲ့ရိုင်မျိုးရှင်းပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပဒေကအခုလိုပြောပါတယ်
ဒီပွဲစားအရင်ကတည်းကလိုက်နေတာဖြစ်မယ်မအဆက်ဆက်ရှိလို့ပေါ့နော်အဆက်ဆက်ရှိတော့အဲ့လိုမျိုးလိုက်နေတာဟိုဖမ်းမိတာနောက်ကျတာပဲဖြစ်ရမယ်ဒီကျွန်တော်တို့စုံခလာကပွဲစားနဲ့ရနောင်းကပွဲစားနဲ့ဆက်ဆက်ပြီးလုပ်တဲ့အခါသူတို့အစ်အစ်ရပေါ့နော်ဓာတ်ပုံတွေပါတယ်ရှိနေပြီးပြီးရင်သူတို့လိုက်ပြီးတော့ဖမ်းတာမျိုးတွေပေါ့အနည်းနဲ့အမြန်ပေါ့နော်အကုန်လုံးကျွန်တော်သိသလားပြောမယ်ဆိုလို့ရှိရင်ပွဲစားတွေဖမ်းမိတာအကုန်လုံးစစ်ခဏရပေါ့နော်ကျွန်တော်တို့စုံခလာမှာဖမ်းမိထားတာ
မလေးရှားနယ်စပ်မှာလူကုန်ကူးမှုတွေကိုအကြီးကလုပ်ခဲ့တဲ့ရွာသူကြီးကိုဖမ်းမိတဲ့အခါမှာတော့ရနောင်းဘက်ကသူ့ရဲ့အဆက်အသွယ်တွေကိုပါဖမ်းဆီးမှုတွေလုပ်လာခဲ့တယ်လို့လည်းဥပါယီကဆိုပါတယ်
ဒီမလေးနယ်စပ်မှာကျွန်တော်တို့ကမနက်ပေါ့နော်ကမနက်ဖမ်းခံထိတဲ့အခါကမနက်ကိုခေါ်သွားပြီးတော့သူတို့ကရနောင်းထိလိုက်ကြလေရနောင်းနေစားကပွေးစားထိုင်းပွေးစားကိုရနောင်းထိလိုက်တယ်ဟုတ်ကဲ့ဆက်ဆက်မှုတွေရှိတာပေါ့နော်ယူရတကြီးဟုတ်ကဲ့ကျွန်တော်တို့မလေးနေစားပါတန်ပစ္စကတမနန့်ပေါ့ဟုတ်ကဲ့ဖမ်းမိပြီးတဲ့နောက်ပိုင်းမှာဒီလူကူကူတက်ချင်းရေးတွေကနေပြီးတော့ရနောင်းကိုတခါရခေါ်သွားတယ်ရနောင်းမှာဆက်ပြီးတော့ဖမ်းဆီးတာပေါ့ဗျာရနောင်းကပွေးစားထိုက်လူမျိုးကိုအဲ့လိုမျိုးပေါ့
မင်းစားနေစားကိုပို့နေတဲ့လူပွေးစားတွေဟာရနောင်းဘက်ကပွေးစားတွေနဲ့ချိတ်ဆက်ပြီးလုပ်နေရတာဖြစ်ပါတယ်အခုဆိုရင်အဖမ်းဆီးတွေများနေတဲ့အတွက်ရနောင်းဘက်ကကားသမားတွေကလည်းလူပွေးစားတွေခေါ်ကိုမလိုက်ရဲကြတာကြောင့်အဖမ်းဆီးတွေကတော့ရက်တက်နေတယ်တို့လည်းသူကပြောပါတယ်
။နံပါတ်1အရေးကြီးတာကတော့ကျွန်တော်တို့ထိုင်းကထိုင်းလူမျိုးဒီကသမားတွေပေါ့ကသမားတွေကနေပြီးတော့ရနှောင်းနေစားကနေပြီးတော့ကျွန်တော်တို့ဒီမလေးနေစားအဆုံခွလာကိုသူတို့ပို့ပေးမှရတာလေပွေးစားတာကသမားတွေကပို့ပေးမှတာလေရင်သူတို့ကဒီကျွန်တော်တို့ဆုံခွလာကိုရောက်လာတာအခုကကသမားတွေကနေပြီးတော့အဖမ်းဆီးများတဲ့အခါသူတို့ကသေယူပို့ဆောင်ရေးကသူတို့မလုပ်ပေးရဘူးဟုတ်ကဲ့
ထိုင်းနိုင်ငံမှာတရားမဝင်နေထိုင်လုလုကင်နေကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးတွေများလာနေတာထိုင်းနိုင်ငံရဲ့စီးပွားရေးရပ်တန့်ပြီးအလုကင်တွေရှားပါးလာနေတာကြောင့်မြန်မာနိုင်ငံသားတွေဟာအလုကင်ရှာဖွေကြရင်းနဲ့လူမောင်ကိုသမားတွေနဲ့ချိတ်ဆက်မိပြီးတဲ့နောက်ထိုင်းမလေးနယ်စပ်ဘက်ကိုခိုးဝင်ဖို့ကြိုးစားလာကြတာဖြစ်ပါတယ်ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ထဲမှာလူကုန်ကူးမှုတွေကအများအပြားရှိနေတာပါထိုင်းမလေးနယ်စပ်မှာတစ်နှစ်အတွင်းလူဦးရေ 9,000 ကျော်လောက်လူကုန်ကူးခံရတယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်2019ခုနှစ်ဧပြီလကစလို့လူကုန်ကူးမှုတွေဇက်တိုက်ဖြစ်နေပြီးအများစုကရခိုင်ပြည်နယ်ဘက်ကလာကြသူတွေလို့ဆိုပါတယ်အဲ့ဒီထဲမှာတော့ရိုဟင်ဂျာတွေလူကုန်ကူးခံရတာရာခိုင်နှုန်းလောက်ရှိနေပါတယ်2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဝါဆုံး TR3 အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားစေဖြစ်ပါတယ်ရှင်
မေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်ဒလတရားတိဆောက်နေမှုရဲ့နောက်ဆုံးအခြေအနေသတင်းကိုတင်ပြချင်ပါတယ်ရန်ကုန်မြို့ရင်းနဲ့ဒလကိုချိတ်ဆက်မဲ့တံတားကနှစ်ထောင်၂၂ခုနှစ်မှာအပိသက်တိဆောက်ဖို့ရှိနေချိန်မှာပဲဒလဘက်ခံကဒေသခံတွေကြားမှာတော့ဖွံ့ဖြိုးရေးမျှော်လင့်ချက်တွေရှိနေပါတယ်တွားရေးလာရေးပို့ပြီးတော့မှအဆင်ပြေသွားမယ်အပြင်စီးပွားရေးလည်းပိုကောင်းလ
ရန်ကုန်တစ်ဖက်ကန်တလပတ်ချံမြစ်ကန်းနဲ့တိတ်မဝေးလာတဲ့နေရာမှာလက်ဖက်ရည်ဆိုင်ဖွင့်ထားတဲ့ဒေါခင်တမ်းမြင့်ကတော့ရန်ကုန်နဲ့တလကို
လုံငန်းချက်မယ်လို့အသက်50ရှစ်နှစ်အရွယ်ဒေါခင်တမ်းမြင့်ကပြောပါတယ်။ဘွားစင်းလာတာဒီတရားပြီးွားတဲ့အချိန်ကြလို့ရှင်ပေါ့ဒီလိုဝဲသူရောင်းလူတွေနဲ့အစဉ်ပြေနေမယ်ဆိုလို့ဒါတိုက်ဆောက်ပြီးတော့အောက်ထားဟောခွင့်ပြီးတော့ဆိုင်ငန်းလက်လာလေးနဲ့စားတောက်ဆိုင်ကောင်းကောင်းလေးနဲ့ပေါ့နော်အဲ့လိုမျိုးခွင့်ဟာမယ်လို့စိတ်ကူးတာပါခင်ဗျ။တလမြေကူတရားကြီးပြီးသွားရင်တော့တလမြို့နယ်လေပို့
ပေါ်ကောင်းလာလမ်းမ်းဆက်သွေးလေကောင်းပါမယ်သူများပါအချိန်မတော်မိမကောင်းထိုင်မကောင်းမိအချိန်ရောဂါတွေဆိုမြန်မြန်ကူးလို့ရှိရင်ကိုယ်ကလည်းကိုမြန်မြန်ကူးကြကောင်းအားပြီးကူးကြလို့ပြောတာပေါ့အခုအချိန်နေမှာတော့တခါတလေမကျန်းပါသူကိုစေယုံကိုအသက်မြအောင်မပို့နိုင်တဲ့အချိန်နေမျိုးရှိတယ်လို့လည်းဒေါက်ခင်တမ်းမြင့်ကပြောပါတယ်လက်ရှိအချိန်နေမှာတော့မဖွင့်ဖြိုးသေးတဲ့ဒလမြို့နယ်က ထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်ကိုသွားဖို့ဂရုနဲ့ရန်ကုန်မြစ်ကိုဖြတ်ကူးနေကြရတာပါ။လာမယ့်2020ခုနှစ်မှာအပြီးသတ်မဲ့ရန်ကုန်မြစ်ကူးတရာစီမံကိန်းပြီးခဲ့ရင်တော့ဒလမြို့နယ်ကဒေသခံထောင်နဲ့ချီပြီးခရီးသွားလာရေးအဆင်ပြေစေမှာဖြစ်ပါတယ်။ရန်ကုန်မြစ်ကူးတရာကြီးပြီးစီးသွားချိန်မှာအလို့ကန်ဆုံးရှုံးမဲ့သူတွေကတော့ဂရုလုတ်သားတွေဖြစ်ပါတယ်။ဂရုပဲတင်းတူဖြစ်တဲ့ကိ
ဒီတရားကောက်တော့အကုန်လုံးကောင်းသားမှာကိုကိုရီးယားတော့နင့်လာတော့ခံရမှာပဲလေနင်းနေများတော့ဒါပါပဲ
ကိုအောင်မျိုးဝင်ကရန်ကုန်မြစ်ကူးဂရုပဲ့ကန်အဖြစ်လုပ်နေတာ14နှစ်ကြာရှိခဲ့ပါပြီအသက်45နှစ်အရွယ်ကိုအောင်မျိုးဝင်ကတောင်ကိုရီးယားရဲ့ရန်ပုံငွေနဲ့ဆောက်လုပ်နေတဲ့မြစ်ကူးတရားကြီးအပြီးမှာသူတို့အလုတ်လက်မဲ့ဖြစ်မယ်ဆိုတာကိုသိပေမဲ့တရားကြီးဆောက်လုပ်လိုက်တဲ့အတွက်ဒေသခံတွေအတွက်အကျိုးရှိစေမယ်လို့သူကရှုမြင်ပါတယ
်။ဒါဆောက်လိုက်မယ်ဆိုရင်တော့အစရအကုန်ပြောင်းလဲလာမှာလူမှုရေးကျမ်းမာရေးအကုန်လုံးအားလုံးမြင့်မာသွားမယ်လို့ထင်တာ
။တောင်ကိုရီးယားနဲ့တရုတ်ရဲ့ရန်ပုံငွေနဲ့ရန်ကုန်မြစ်ရဲ့တောင်ဘက်နဲ့အနောက်ဘက်ခြမ်းမှာဆက်မှုဇုန်ကြီးတစ်ခုတည်ဆောက်ဖို့လဲစဉ်းစားနေတာပါ။ဒါပေမဲ့မြန်မြန်ဆန်ဆန်ဖွံ့ဖြိုးတိုးတက်မှုရဲ့တကယ့်လက်တွေ့အခြေအနေမှအပေါ်စိုးရိမ်သူတွေလည်းရှိနေပါတယ်။ရန်ကုန်မြို့ကအငှားရင်မောင်းအသက်68နှစ်အရွယ်ဦးချင်းညွန့်ကတော့ချမ်းသာသူတွေပိုချမ်းသာသွားပြီးစီးရဲသူတွေကတော့တိုးတက်မလာဘူးလို့ပြောပါတယ်
။မြင့်တာလူနေမှုဈေးမြင့်တာလေဝင်ငွေနဲ့ကြားတဲ့ငွေနဲ့ထွက်တဲ့ငွေနဲ့မမျှကြဘူး။အိမ်မှာလူ9ယောက်ရှိရင်9ယောက်လို့ဝင်ငွေလုံးလုံးနိုင်မှာ
နှစ်ပေါင်း90နီးပါးစရုပ်ချုပ်ရေးအောက်ကမြန်မာနိုင်ငံအနေနဲ့2011ခုနှစ်မှာအရသာတစ်ပိုင်းအစိုးရနဲ့စပြီးပွင့်လင်းလာခဲ့တာပါဒီနောက်ခုနှစ်နှစ်အကြာမှာတော့နိုင်ငံခြားယင်းနီးမြှုပ်နှံမှုအလုံးရဲ့ထက်ဝက်နီးပါးကိုရန်ကုန်မြို့ကဆွတ်ဆောင်ထားနိုင်ပြီး Price Waterhouse Cooper ရဲ့အဆိုအရတော့ဒေါ်လာ 25.8 ဘီလီယံရှိတယ်လို့ဖော်ပြပါတယ်မြန်မာပြည်သူအများပြအတွက်နေထိုင်မှုအဆင့်အတန်းမြင့်မားလာပေမဲ့လူဦးရေ၃ပုံ၃ပုံကတော့ဆင်းရဲမွဲတေမှုအခြေအနေနဲ့နေထိုင်နေကြရဆဲဖြစ်ပြီးအခြေခံအဆောက်အုံပြည့်စုံမှုလည်းမရှိသေးသလိုနိုင်ငံတွင်းကဒေသအများပြမှာပြည်ပခါကြောင့်ရိုက်ခတ်ခံနေကြရဆဲဖြစ်ပါတယ်ရှင်
မတ်တင်ကြီးထိုက်ပါရှင်တင်းနာညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်စက်တင်ဘာလ23ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ29 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
မင်းစင်ကလေးကအတော်ကြီးတဲ့အထိကိုမက်ခဲ့တဲ့အိမ်မက်တရာတော့ဒီဆရာတော်ကြီးတွေဖြစ်ဖို့နောက်ကဘာပတ်ပြီးတော့တာဝနာပြုဖို့နောက်ပြီးနိဗ္ဗာန်ရပြီ
ကိုပြေဝါရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဝင်ငွေရလန်းမဖော်ပြနိုင်တဲ့ဝင်ငွေတွေကိုအရင်တုန်းကအခွန်15ရာခိုင်နှုန်းကနေလာမယ့်ဘဏ္ဍာနှစ်မှာတော့အခွန်3ရာခိုင်နှုန်းအထိအစိုးရကလျှော့ပေးလိုက်ပါတယ်။အခုလိုမျိုးဝင်ငွေခွန်လျှော့လိုက်တာကြောင့်ဈေးကွက်ထဲမှာငွေကြေးလည်ပတ်မှုပိုးပြီးတော့မှတက်ဝင်လာမယ်လို့စီးပွားရေးအတိုင်းဝိုင်းတွေမှာမျှော်လင့်ချက်တွေရှိနေတယ်လို့ပုံမှန်အမျက်ခွန်ထက်တက်သားနေတယ်ဆိုပြီးဝေဖန်ကြသူတွေလည်းရှိနေတာပါ။ဝင်ငွေရလန်းမဖော်ပြနိုင်တဲ့ငွေကြေးတွေကဘယ်မှာစုပေါင်းနေပါသလဲ။ဘလို့စီးပွားရေးလုပ်ငန်းတွေကနေရနေကြပါတယ်ဆိုတာတွေကိုတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိမ်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်
ကျဲလက်ကတော့သူကဒီဒီင်းမှာဒီဝါရီရံကိုကြည့်တဲ့အားနေတယ်ပေါ့နော်။ဆောက်အကျူးသေးတော့အေဂျင်ကြီးဆောက်ဦးဆောက်တဲ့လုပ်ငန်းကြီးဒီမှာတော့စာဆင်းတယ်နောက်တော့အဲ့ရအခြေခံပြီးတော့နော်။ဟိုကျွန်တော်တို့ဒီမှာတော့ဟိုလူဒတန်းစားတချို့ကလည်းဟိုနိုင်ငံရမှာတော့မဟုတ်ဘူးသူကအခွန်ဆောင်တဲ့အားနေတချို့ကအခွန်ဆောင်ပေမဲ့ဝင်ငွေကကျွန်တော်တို့ဒီမှာနှမျိုးရှိတာပေါ့နော် regular income နဲ့တချို့ကြတော့လေဝင်ငွေရတယ်မဟုတ်ကြနိုင်တဲ့မိန်းကမ်းတွေရှိတော့ကျော်အဲ့ဒီလူတွေကကြတော့တိုက်ခန်းဝင်မယ်မိဝင်မယ်အိမ်ဝင်မယ်ကားဝင်မယ်အဲ့လိုမျိုးတစ်ခုခုလုပ်ကြည့်ဖို့နဲ့မလုပ်မယ်ဆိုတဲ့ခါကျတော့ရင်းတော့15ရက်ခန့်လုံးဆိုတော့သူကများရဲ့ဆိုပြီးစပြောသူအခုတော့ပါပွင့်တက်တင်သတ်မှတ်ပြီးတယ်လို့ကျွန်တော်မြင်ပါတယ
်ဆရာဆရာတို့အနေနဲ့ရောဒီ tax holiday မှာဆရာတို့အနေနဲ့ရောဒီငွေအများစုကတော့ဒါငွေမခွာချတဲ့သဘောမျိုးတောင်ပြောနေကြတယ်ဆိုတော့ဒီငွေဝင်ငွေရလန်းမဖော်ပြနိုင်တဲ့ငွေဘလောက်လောက်များဝင်လာနိုင်ပါသလဲတကယ်တမ်းဒီမှန်းထားတဲ့အတိုင်းအင်ချမ်းမြေဈေးကွက်တို့ဘာလို့တက်ဝင်လှုပ်ရှားလာမယ်အနေအထားရောဆရာတို့တွေ့ပါသလားရှင
်အင်းဒါတော့လေဘလို့ပဲဖြစ်ဖြစ်တော့ဟိုလုံးလုံးကြတဲ့ကိစ္စတော့သူလုံးပြည့်တဲ့ဘောဆိုပါလေညီမစီဝါရေးတုံနေရအောင်ဝင်ပြီးအားပေးတဲ့ဘောပေါ့နော်ဝင်လာမလားမဝင်လာဘူးလားဆိုတော့လေပြောအောင်စောင့်ကြည့်ရမှာပေါ့နော်အဲ့ဒါဘယ်လိုလဲဒီကတော့ဒီအခွန်ချော့ပေးတဲ့ကြောင်မျိုးတော့အရင်တော့300ရာခိုင်နှုန်းဆောင်ရမယ်လို့ပြောရတော့300ရာခိုင်နှုန်းဆောင်ပြီးခါးလာတဲ့တစ်နှစ်ပဲပြီးတဲ့ကြောင်တော့ဒီပြီးရတဲ့နေ့ကလေးစာရင်တော့ပို့ပြီးတော့ထွက်လာလာမယ်တော့မြင်ပါတယ်အ
ဲ့တော့ဘလို့ဌာနမျိုးတွေကဒီငွေတွေကအခုလောလောဆယ်ဒါအစိုးရကိုယ်တိုင်ကဝင်ငွေရလမ်းမဖော်ပြနိုင်တဲ့လူတွေဟိုအင်ချမ်းမြေဈေးပဲဖြစ်ဖြစ်ဘာဖြစ်ဖြစ်ဝယ်မယ်ဆိုလို့ရှိရင်အခွန်ချော့မယ်လို့ပြောတော့အခုလောလောဆယ်ရရောဒီငွေတွေကဘလို့အနေထားမျိုးမှာရှိနေလို့ပါလဲဆရာဘလို့မှန်းရမှန်းလို့ရပါတယ
်ဆရာအားလုံးပုံမှန်ကျွန်တော်တို့ဒီမှာရှိနေရောဒီကတော့ဗန်ထဲမှာပဲထည့်ရင်ထည့်လို့နေကြတယ်ကျွန်တော်တို့ဆရာကတော့ခုနကကျန်တဲ့ဒီနိုင်ငံအမေရိကန်တို့ဘာလို့မဟုတ်ဘူးကျွန်တော်တို့မှာ test ID မရှိတဲ့လူတော်တော်များတော့အဲ့တော့ငွေရလည်းမပေါ်ပြဘူးဆိုရင်အများစုကတော့ဒီငွေလဲတို့ပဲယူစားငွေလဲမျိုးစီးပွားတို့ကျန်တဲ့ရောင်းလုံးငွေတို့ပဲယူစားကြတာဒါနဲ့ကျွန်တော်တို့ဒီမှာ အခေါ်မဆောင်ပဲဒီလူငယ်ကများတယ်။ဒါကိုကျွန်တော်တို့ပုံမှန်အခေါ်ဆောင်ရဲဆိုတော့ import export လုပ်တဲ့လူတွေကအခေါ်ဆောင်ကြတယ်။ဒီဘက်ကျတော့အခေါ်ဆောင်မှုပါပဲ။ဝင်ကုန်ကြိုတင်ဆောင်မှုပါပဲ။ပစ္စည်းကိုထုတ်လို့ရတယ်၊သွင်းလို့ရတယ်လို့ကြောင့်သူတို့ကတော့ဟိုအခေါ်အဆင့်တည်းရှုံးရှုံးမြဲမြဲဆောင်အောင်ဆောင်ကြတယ်။ဂျန်နဲ့ဒီရင်းမှာရောင်းဝယ်လုပ်ကန်နေတဲ့များစွာတော့ဟိုသဘောတော်ပဲဆောင်ကြတာများတယ်ပေါ့နော်။ဒါသူတို့မှဟိုဟိုဒီလိုရှိနေတော့ဒီစားရတော့
ဟုတ်ကဲ့ရှင်။ဆရာနောက်တစ်ခုထောက်ပြတာကအခုဒီဝင်ငွေရလမဖို့ပြနိုင်တဲ့ဝင်ငွေကို300ခန်းတို့ထိရှော့လိုက်တာကလုပ်ငန်းတစ်ခုလုပ်ပြီးတော့အမျက်ခွန်ဆောင်ရတာထက်ပိုပြီးတော့တက်တာနေတယ်ဆိုပြီးတော့လည်းဒါပြောနေကြတယ်ဆိုတော့ဒီမှန်မှန်ကန်ကန်အမျက်ခွန်ဆောင်တဲ့လူတွေရောက်တော့ရောဟိုဝင်ငွေရလမဖို့ပြနိုင်တဲ့ငွေဆိုပြီးတော့ဆောင်လိုက်မယ်ဆိုတဲ့ဘက်ကမြန်ရောက်သွားနိုင်မှာသလားဆရာ
မမကကလှုပ်လှုပ်တဲ့လူခုနကကျွန်တော်ရှင်းပြတယ်ကျွန်တော်တို့ import export လုပ်တဲ့ကြည့်ကကျွန်တော်တို့ဒီမှာရှုံးရုံမြတ်မြတ်ဟိုပစိဒမှုစပြီးတွင်းနေဆိုတာနဲ့ကာရတိစီဝဲကြီးစံစီဝဲကြီးစေဝါကြီးတွင်းကျွန်တော်က25ရင်းတော့တွက်ပြီးကျွန်တော်က total မောင်းရင်နေရာမှာသူက 8% မြတ်တယ်ယူစား 8% ရင်းကျွန်တော် 25 ရင်းတော့ 2% ဆိုပြီးကျွန်တော်ကဆောင်းလာအဲ့ဒီဟာတော့ခုနကတော့မဆောင်လဲမနေဘူးကြောက်မဆောင်ရင်ကျွန်တော်ကပစိထုတ်လို့မရဘူးအော်သူတို့ကတော့ကျွန်တော်မဆောင်ရင်သုံးနိုင်ရင်ဆောင်တယ်လို့ပြောပြီးဆောင်လို့မရဘူးသူကရှုံးနေပါလားပြောတယ်သူကဆောင်ပြီးမှထုတ်ပါလားအဲ့တော့မျိုးဆိုအဲ့ဒီဟာတော့ပြောင်းလဲပြီးဆောင်လို့မရနိုင်ဘူးနော်နောက်ခုနကပုံမှန်မဆောင်တဲ့လူကြီးနေထားတယ်လူတွေကတော့မဆောင်ဘူးသူကဆိုအင်ဂျင်တွေရောင်းဝယ်လုပ်တယ်တိုင်ကျန်းလုပ်တယ်ကားပြင်းမှရောင်းနေတယ်တခုတောင်းမြေရနာရောင်းဝယ်သူကဆောင်ဝင်လူတွေကတော့မဆောင်တာဝင်ဝင်ဘောမပြတာလားလို့ရှိတယ်အဲ့လိုသူကတော့ဒီဒါဆိုအားမဆောင်မင်းနဲ့သုံးရလို့ကြောင်းဆောင်ကြရလည်းမရှိဘူး။ဒီလိုရော0နေနေရပါဘူး
။အဲ့တော့အခုရည်ရွယ်ချက်ကခုနဆရာပြောသလိုပုံမှန်ဝင်ငွေကမဖြစ်မနေဆောင်စရာမလိုတဲ့လူတွေကတော့ဝင်ငွေကမဆောင်မဲနေနေရတာနှစ်ပေါင်းများစွာပါပဲ။ဗမာပြည်မှာလည်းဒါရိုးဆွဲနေဘာမှလည်းမဖြစ်ဘူးဆိုတော့ဒီလိုလူတွေအခွန်ဆောင်လာအောင်တွန်းပို့တဲ့သဘောမျိုးစီးပွားရေးပို့ပြီးတော့ဟို
နားနေဒီလိုနေပေါ့ကျွန်တော်ငွေတွေကဒီတိုင်းပဲအိတ်နေရပါတော့။အေးတို့ကဗန်နဲ့ထည့်ရင်ထည့်၊တူးထည့်စားရင်စားတယ်။အဲ့လိုမျိုးကြီးရဲ့ဟာလေ။ဒီအိညာကြီးယင်းနည်းမနဲ့မှုကြီးပြန်လာပို့ပြီးတော့လှုပ်လာအောင်လို့စားတာပေါ့နော်
။ဟုတ်ကဲ့ရှင်ဆရာ။ဆိုတော့
လောလောဆယ်မဟုတ်ဘူးနော်။ကျန်တဲ့ဒီ stock share တို့ပါလို့လုပ်ခဏပါပေါ့နော်
။ဟုတ်ကဲ့ဈေးကွက်ထဲကိုလာဟိုငွေကြေးလဲပတ်လာအောင်။
အဲ့ဈေးကွက်ထဲကိုဝင်လာတယ်နဲ့လူ
။ဟုတ်ကဲ့ရှင်။
မှန်တယ်မှန်တယ်
။ဆိုတော့ဒီအိချမ်းမြေဈေးကွက်အေးနေတာကဈေးနှုန်းကိုလူတွေကမစွန့်စားရဲလို့လားရင်းနှီးမြှုပ်နှံဖို့အမျက်ဆွန်းမတည်ချလို့လားဒါမှမဟုတ်ခုနအခွန်ကြီးမြင့်မှုကြောင့်လားဆရာဘယ်လိုကြောင့်ပါလဲ
ဆရာတော့မာဒီဖက်တိုရယ်ပေါ့တစ်ချက်တည်းတော့မဟုတ်ဘူးနော်ဆရာမပြောရဲမှာလည်းပါတယ်ဒီအချိုးမြက်ကလည်းမတည်ကြဘူးနော်လူတွေကဈေးကျတယ်ဆိုတော့ဝိုင်းဝယ်ကြတာပဲလို့စီးဖြစ်နေနော်အေးရန်ဒီဒေါ်လာလေးချွေးပြီး stop ပြီးကျတယ်ဆိုရင်ဝိုင်းရောက်ကြတာပေါ့နော်ဒီဝယ်ဖို့နေတာရှိတဲ့ဟာမင်းနဲ့ရောင်းတာမှခက်ကြရင်လို့လုပ်မယ်ဆိုတော့ဖြစ်တာ။ငါခုနပြောတဲ့ဒီအခွန်သွားလဲ။ဘာလို့ဆိုတော့တစ်ချက်တော့လည်းသူစဉ်းစားတော့ကြားတဲ့အချိန်ကြက်တဲ့အချိန်ကတော့မသိတာဘူး။ဈေးရတဲ့အတိုင်းဘလောက်ပြီးလုပ်ကြတယ်။သူကကြားတဲ့အချိန်ကတော့ကျွန်တော်ကဒီဒီရတဲ့တစ်ချက်အနေနဲ့စဉ်းစားကြတာပေါ့နော်။ဒီလိုရောဒီဈေးွက်တုံနေတဲ့တဘောကတော့ဒီတစ်ခုလည်းတော့မဟုတ်ဘူ
း။ခွန်လျှော့လိုက်တာကြောင့်ဟိုစီးပွားရေးမှာရောတိတိတတ်တတ်တွက်လက်လာမယ်အနေအထားမျိုးပေါ့နော်။ဟိုအကောင်ဘာညင်းမြင်ပါတယ်ဆရာ။
ဒီဘောဘာဖြစ်ဖြစ်ဟိုဟိုဝယ်မဲ့လူကြီးရေရတော့သူခွန်တက်တာတဲ့အချိန်မှာတော့ဝယ်ကြမှာပေါ့နော်။ဘို့ပလန်ရှိရလို့တော့ခွန်တက်တာတော့မှာတော့ဝယ်မှာပေါ့နော်။ဟိုရှော့လိုက်တာတော့နီးလန်းတစ်ခုနေနေသူကျင်တုံးတဲ့သဘောပေါ့နော
်။အခွန်ကိုတစ်နှစ်တာရှော့ပေးလိုက်တဲ့အပေါ်မှာစီးပွားရေးတမားတွေတော်တော်များများတော့ပြိုဆိုကြပါတယ်။ဒီပေါ်မှာမကြိုဆိုတဲ့အတန်တွေပါတယ်ရောဆရာတို့ကြားမိပါသလား
။ရှိပါတယ်ဒါခေါင်းကလွတ်တော်ဘူးမလဲတချို့တယ်မနာလက်မခံတာရှိရင်တော့တချို့ဒီစီဝိုင်းညာရှင်တို့လက်မခံတာပေါ့နော်။ဒါတွေရတော့ရှိပါတယ်။တချို့လည်းဆင်မခုနထောက်ပြသလိုပြောကြတာပေါ့နော်။ပုံမှန်ပုံဆောင်25ဆောင်တယ်ပေါ့နော်။ပုံမဆောင်တဲ့လူတွေကလက်တော်ကလုံးရရင်လုံးပြရတယ်ဆိုတော့ဒါတော့လည်းပြောတဲ့လူတွေရောရှိပါတယ
်။မတ်တိတ်ကြီးထိုင်စီစဉ်တင်ဆက်ခဲ့တဲ့စီဝိုင်းခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
ဘရရှ်နော်တခုရပိုင်းလုပ်နေတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးမှာမြမရည်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကအစည်းအဝေးတွေတင်ပြတဲ့နေရာမှာမြမနိုင်ငံတွေ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှဆစ်ဆေးဖို့ကိစ္စတွေကိုဇောင်းပီးတင်သွင်းလာပါတယ်။ ဒီနေရာမှာမြမရတားအစုရခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိခဲ့တယ်လဲနိုင်ငံတကာခေါ်ယုံတွေအထိကိုဒေါ်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိသလားဒီပုံမှာနိုင်ငံတကာကစိတ်ဝင်စားလာပါတယ်ဒါကြောင့်မလို့လာမယ့်အင်ကာနီညဒိုင်းလီလိုက်အစည်းအဝေးမှာဒီကိစ္စအပေါ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့ရတော့ရှင်နေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်းကြမယ်သွားရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျာမနက်ဖြန်အင်္ဂါညတည်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် Facebook company ကနေထုတ်မယ်လို့ကြေညာထားတဲ့ Libra ငွေကြေးနဲ့ပတ်သက်လို့ဘဏ္ဍာရေးတာဝန်ရှိတဲ့သူတွေကစိုးရိမ်နေကြပါတယ်Digital ငွေကြေးတွေအပေါ်မှာအစိုးရရဲ့ထိန်းချုပ်သတ်မှတ်မှုမရှိသေးချိန်မှာဒီ Libra Digital ငွေကြေးကိုသုံးစွဲကြမယ်ဆိုရင်ကမ္ဘာဗန်နာရေးစနစ်ကိုထိခိုက်မယ်လို့ဆိုရင်းနေကြတဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
ဒီတော့ငွေကြေးထုတ်မယ်လို့ပြောထားတဲ့ Facebook ကုမ္ပဏီတော့သူတို့ငွေကြေးနဲ့ပတ်သက်လို့ကမ္ဘာဗဟိုဘဏ်အကြီးအကဲတွေရဲ့မေးခွန်းတွေကိုဖြေနေရပြီကိုသားညုံကြီ
း online ပေါ်မှာလေပတ်နိုင်မဲ့ Libra လို့နာမည်ပေးထားတဲ့ Digital ငွေကြေးကို၈နှစ်2020မှာထုတ်တော့မယ်လို့ Facebook ကကြေညာတာမဟုတ်လားဗျအဲ့လိုထုတ်မယ်လို့ Facebook ကဂျွန်လမှာကြေညာခဲ့ကြတဲ့ကနိုင်ငံတကာကဗဏ္ဍာရေးဆိုင်ရာအကြီးအကဲတွေရဲ့စိုးရိမ်မှုတွေထွက်နေတာမှသိရမှာ
အဲ့ဒါကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကဗဟိုဘဏ်တွေပါတဲ့ BIS နိုင်ငံတကာဗဏ္ဍာရေးအဖွဲ့ကြီးက Facebook တာဝန်ရှိသူတွေကိုခေါ်တွေ့တာပေါ့BIS အဖွဲ့ကြီးကဒီဆွစ်ဇာလန်နိုင်ငံဘာဆော့မြို့မှာအခြေခံတယ်လေ EU ဥရောပဗဟိုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ဘနွားကီဟီဥဆောင်ပြီးတော့ September 16ရက်နေ့တုန်းကတွေ့ဆုံမေးခွန်းထုတ်ခဲ့တာ Facebook ကထုတ်မဲ့ဒီ Libra Digital ငွေကြေးကကမ္ဘာဗဏ္ဍာရေးစနစ်ကြီးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့အထိဘနွားကီဟီကပြောတယ်ရှင
်ဘာမှဖွင့်ထားတဲ့ဘန်ကောက်ဘန်စီရင်မရှိကြတဲ့သူတွေကဘာမှအများကြီးရှိနေချိန်မှာတယောက်နဲ့တယောက်လွယ်လွယ်ကူကူငွေပေးငွေယူအလွှဲပြောင်းလုပ်နိုင်ဖို့ရည်ရွယ်ချက်နဲ့ Libra ငွေကြေးကိုထုတ်မယ်လို့ Facebook ကပြောပါတယ်။ဒါပေမဲ့လည်း Facebook တုံးသူကတကဘာဝမ်းမှာတန်ပေါင်း2000ကျော်ရှိနေတော့တကယ်သာသူတို့ Digital ငွေကြေးကိုလူတွေလွယ်လွယ်သုံးနိုင်ရင်တရားဝင်ငွေကြေးလဲပတ်မှုကိုထိခိုက်သွားမှာကိုစိုးရိမ်နေကြတာပါ
။ Libra လိုမျိုး online ပေါ်မှာလဲပတ်မဲ့ Digital ငွေကြေးတွေဟာသုံးဆွဲသူတွေအတွက်အန္တရာယ်များတာတစ်ခုတည်းမဟုတ်ဘူး။ငွေကြေးတည်ငြိမ်မှုနဲ့ဒီဘဏ္ဍာငွေကြေးစနစ်အပေါ်အစိုးရရဲ့အကျွမ်းမဲ့ထိန်းချုပ်ပိုင်ခွင့်အထိကိုထိခိုက်နိုင်တယ်လို့ပြင်သစ်နဲ့ဂျမနီနိုင်ငံတွေကဗန်ဒိုင်းရေးဝန်ကြီးတွေကပြောထားရရှင်ငွေကြေးခိုင်မာတည်ငြိမ်မှုကဒီနိုင်ငံတည်ငြိမ်ရေးအတွက်သိအရေးကြီးတဲ့အချက်ကိုပြင်သစ်ဗန်ဒိုင်းရေးဝန်ကြီးဘွီနိုလမဲက September 12ရက်နေ့ကပဲဒီစီးပွားရေးဆိုင်ရာညီလာခံတစ်ခုမှာအခုလိုမိန့်ခွန်းပြောခဲ့သေးတယ်ရှင
် Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes de façon à ce que nous ayons des stratégies
ကဘာတော့မှလက်ပတ်သုံးဆွဲနေတဲ့ငွေကြေးတွေအပေါ်ထိန်းချုပ်သတ်မှတ်ထားတဲ့စည်းကမ်းဥပဒေမျိုးdigital ngwe ji lui ma le shi bu lu ba ba de facebook ga thome liberal digital ngwe ji ye android ko g7 nai ngan ga banai ye win ji lui ban lu nan a chi kae bi ne oecd a phwe a chi kae a lung ga so yin ma de ka ba dawan a tong pyu tu tan 2000 jaw shi ni de company de khu le ye let the ko ka ba ngwe ji de khu yauk twa daw ma ba ngwe ji sa ne a paw so ya ri ga a chwin mae thain chou nai mae a chin ni ko chain chauk ya yauk ni ba de ngwe ji ma khan ma de nai ngan de ma liberal ngwe ji ko a sa thu thong la ja ba le me a ra so yin ငွေကြေးထိန်းချုပ်နိုင်မှုအပေါ်အန္တရာယ်ရှိလာပါလိမ့်မယ်
။အဲဒါကြောင့်မို့လို့ဒီလို digital ငွေကြေးတွေအပေါ်ဘာစီကံသတ်မှတ်ချမ်းမှမရှိဘဲနဲ့ဥရောပတမကအဖွဲ့ဝင်နိုင်ငံတွေထဲမှာလုံးဝသုံးခွင့်မပေးနိုင်ဘူးလို့လည်းသူကအခုလိုပြောခဲ့ပါသေးတယ်
။ Enfin je ne vois pas pourquoi nous ferions autant attention depuis des années.
ဟိုအရင်ကပေါ်များစွာကလေးကငွေကြေးတွေကိုငွေမဲခွာချတဲ့နေရာမှာအသုံးမချနိုင်အောင်အကြမ်းဖက်လုပ်ရတဲ့မသုံးနိုင်အောင်တိတ်တိတ်ထားဆောင်ရွက်လာတာပါ။ Libra ငွေကြေးကတော့ဒီလိုမဖြစ်အောင်ဘယ်လိုလုပ်မလဲမသိရပါဘူး။ဒါကြောင့်သူနဲ့ပတ်သက်တဲ့စိုးရိမ်စရာတွေကတိတ်ကိုကြီးမားပါတယ်။ဒီငွေကြေးစိတ်ချလက်ကျလဲပတ်နိုင်တဲ့အခြေအနေမရှိသေးသေးဥရောပမှာသူ့ကိုသုံးဆွဲလဲပတ်ခွင့်မပြုနိုင်ပါဘူး
။2020တစ်ဆန်းပိုင်းလောက်မှာ Libra Digital ငွေကိုစတင်သုံးနိုင်မယ်လို့ Facebook ကကြေညာထားပါတယ်။သုံးနိုင်ပြီဆိုလို့ရှိရင်တော့ဒီ Facebook ကထွင်မဲ့ Calibra ဆိုတဲ့ App ကနေပြီးတော့ Libra ငွေကြေးကိုဝယ်နိုင်မယ်။ဒီကိုပုံမှန်သုံးနေတဲ့ငွေနဲ့ Libra ငွေကြေးကို online မှာဝယ်ရမှာပါ။Calibra app ကတော့ဒီကိုယ့်ရဲ့ smartphone ထဲကပတ်စံအိပ်ပဲထားပါတော့ Libra Digital ငွေကြေးကိုငွေပေးငွေချေအလွှဲပြောင်းလုပ်နိုင်မဲ့ဒီ Calibra Digital ပတ်စံအိပ်လို့ပြောရင်လည်းမမှားပါဘူး
Every app don't have borrow, go yet map of Genomio, a soya got dear when told her that they can get the new unit that they have Lubare.
Libra Mujiku, go yet Banzine, Chisa Tajin, Yaware. Banzim Shusule, Muji Lilan and Yari, Tamatara sign you man, we be with Willuya Melu Facebook up, Pure Tower. Digalaro, all I'm on my Zuebu, Mujibian Lupin and would twin be a Muji de Mua. Then Yangani Yotan Yang, we pull it so in lay, all I'm on my Pulai Pilushin, Susa Pilu, Tamatara sign you man, but Tom Naimawa.
Online มาเล่นบ้านนี่เลย cryptocurrency ดิจิทัลเงินจีริกาที่ไหนมุ่งไม่ใช่อู่แต่จะมีเนี่ยที่สุดยอดเจี๊ยบเท่าชั่วโมงเลยไม่ใช่บุโรเว็บนั้นทับยามหรือชินีจีมา Facebook กับ Libra เงินจีก็ทบทวนลงนี่ละบ้าแต่คุณชิรากรอตู่ท่องแม่Libra เงินจีก็ stable coin หรือตั้งแต่ที่ไหนเนี่ยดิจิทัลเงินจีมีอยู่เพียบอะไรไหม stable coin
สุราโรดีตัวยัดดัมโบเนียนยังลูช่วยโรดีเอาเงินทุกทาร์เรปสันโนสุยางเวซูลามาดูเนี่ยใช้เสถียรดิจิทัลเงินจีกูเปล่าละบ้าแล้วมีตีนี่เนี่ยดิจิทัลเงินจีมีอยู่เพียงไม่รู้เฟซบุ๊กกับเปล่าทาร์บีไม่รู้กว่าทว่างาตอนสิ่งดีการ์ส่วนนี้จะว่าเลยกว่าปัญหาสิ่งนี้ตีนี่มึงกูที่ไกลไหมเงินไม่เข้าว่าช้ามือเปล่าไหนเนี่ยลูกเปล่าในใจเรามาสิบยามว่าเป็นกว่าลูกมีแต่จะตีนี่เนี่ยดิจิทัลเงินจีมีอยู่มั่วบุษบีไหม
ที่ยังเนี่ยสุดเลยสตีเวลควอนส์เงินจีนเนี่ยพัฒนาไปแล้วมันตีอาดีอะไรมีอาชีพดีเลยลูกบีไอเอสเนี่ยงานกับปัญหาอีกพวกจีเนี่ยฟิสิกส์ต่างชีวิตที่ส่งเสริมมาอีอุยอปาที่บุหุบันมุสังปูพ่อวันก็ทับยาตัวเดียวกันเป็นว่าคิวฮิบยอร์ก้าแต่กับบาลูอันตันดานเนี่ยต้องสวยเหมือนเวจิสเนี่ยที่คู่ด้วยลูกอันเดสซีกันอุบลีเรียมชีเดือดเลยอุบลีแต่มันชัดด้วยชามเมสุยโนไลน่าเดนเนลูกอันชัดด้วยมีอาชีพเช่นเดนเนลูกพี่เอร์กูดานยงยา Libra Nguijesaya Dawin Shidu David Marcus Garo, Thro Ninega di Kabatawanga Baho Banwe, Panang Nguijes Dawin Shidri, Soto Amadwe Soye Murigo Pieshin Tuan Naimbo, Thro Satwe Sawya Bamelo Taubyane Xe. Now Thro Ya Digital Nguijesa, Panayi Sini Apo, Soya Ye Jue Met Teng Chok Baingwe Apo Gule Matigai Siwa Wulu Sure. Leshi Diya Win Tawni Re Nguijesa Apo, Ache Gane Nguipi Nguichi Sini Pshide Luda Facebook Garo Biotarabe.
Online ma leba tosore cryptocurrency digital nguji bitcoin sa paw pyo tong ni da sanit jaw shi ni bi me di nguji paw ma akhu thati asuya ye tie win ubri tamat chat di ma lou nai de paw digital nguji sikwet ji ga po po ji la bi me lo di nguji ri ne patat pyo pwon lin lin shi de kisa ri ga le a mya yi be lo banai san ya chwin tu ri ga pyo ni de chin ma be di facebook ga le libra nguji lut phu si sin ni ga ma si ma mo
အဲ့ ဒါကြောင့်လဲဘဟုပန်တချို့ကဒီသူတို့ကိုယ်ပိုင် digital ငွေကြေးလုပ်ဖို့ဒီစဉ်းစားလာကြတာပါတရုတ်ဘဟုပန်ကဆိုရင်တရားဝင်သုံးဆွဲနိုင်မဲ့ digital ငွေကြေးထုတ်ဖို့နီးပြီလို့ပြောထားတယ်လို့အင်္ဂလန်ဘဟုပန်ဥက္ကဋ္ဌမတ်ကာနီကလည်းအရန်ငွေကြေးကိုဒီ digital ငွေကြေးနဲ့မထားသင့်ဘူးလားဆိုတဲ့စဉ်းစားချက်ကိုပေးထားပါတယ်EU ဘဟုပန်အကြီးအကဲ Benoit Kiwi ကလည်း EU ဘဟုပန်အနေနဲ့ အစိုးရ လက်ခံတဲ့ digital ငွေကြေးဖန်တီးဖို့အမြန်ဆုံးစဉ်းစားသင့်ပြီလို့ပြောကြားထားပါရှင်
ကိုတာညိုဟူကြီးတင်ဆက်တဲ့မဆုမြတ်မွေရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့မယ်တနာကျော်စီစဉ်တင်ဆက်နေတဲ့တက်တက်ရောက်သတင်းတော်အစီအစဉ်နားဆင်ကြရအောင်ပါရှင်
ဟင်းပါပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစီဒီလိုတက်တက်အောင်ဒင်းလာမှာတော့အင်ဂျီရောပြန်ကြားရေးအရာရှိဟောင်းအင်ဂျီရောကိုစွန့်ပြီးသွားတဲ့အခါမှာဒီဖန်သားမြင်ပေါ်ဘယ်လိုများရောက်သွားတာပါလဲပြီးတော့ရီဟာနာရဲ့စေတနာဒီလိုမျိုးကမ္ဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကတရင်တူတူထားရိုက်ကိုပြောပြပေးသွားပါမယ်
အမေရိကန်သမ္မတအင်ဂျီရိုဒရင်းစာရှင်းလင်းပွဲတွေကနေမြင်းမြင်းနေကြအင်ဂျီရိုပြန်ကြားရေးအရာရှိဟောင်းဖြစ်တဲ့ရှွန်စပိုက်ဆာကိုစက်တင်ဘာလ16ရက်နေ့တုန်းကတော့အမေရိကန်ရုပ်တံလိုင်းမှာပြန်ပြီးတော့တွေ့လိုက်ကြရပါတယ်ရုပ်တံလိုင်းတွေမှာသမ္မတကိုစားပြောပြောနေတဲ့တွေ့နေကြအရင်လိုပုံမဟုတ်တော့ဘဲဒီတစ်ခါမှာတော့အနုမြူစင်းရောင်အင်ဂျီဝတ်ထားပြီးတော့ဒန်းစင်ဝတ်သစတားအကျော်မော်များဖြ
ထည့်သွင်းသင့်ဘူးလို့ဝေဖန်ချက်တွေလည်းအင်တာနက်ပေါ်မှာအတော်လေးညံနေပါရဲ့။ရုပ်သံအစီအစဉ်မှာတော့သူနဲ့ဇုံတွေကားတဲ့သူကလင်းစီအာနော့ဖြစ်ပါရဲ့။ဖြောပြင်မှုပြီးမှတော့သတင်းတော့တွေနဲ့သူတွေးဆုံစကားပြောတော့သူပါတဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ခရက်ထနေတာကိုသတင်းတော့တွေကမေးချင်ပါတော့။ခင်ဗျားတို့သိတဲ့အတိုင်းပဲလေ။ဒီဖြောပြင်မှုကကျွန်တော်တို့အချိန်ခဏလေးပါ။ဒီတိုင်းပြည်လုံးမှာဒီညလေးကိုကြည့်ကြရမယ်။ဖြောပြေကမဲ့သူအမျိုးမျိုးကိုစိတ်ဝင်စားရှိကြမယ်။ပြောကြဆိုကြမယ်။ ဲ့ဒီနှစ်နာရီအတွင်းလေးမှာနိုင်ငံရေးတွေမူဝါဒတွေဆိုတာကိုဖေးသာထားပြီးတော့မတူတဲ့လူချင်းချင်းပျော်ပျော်ရွှင်ရွှင်ရေးစရာမောစရာလေးတွေနဲ့ထိတွေ့မိကြတာပါမတူညီတဲ့လူမျိုးမျိုးကိုနှိမ့်ဆတူဟာတွေ့နေမြင်နေတာတွေမှန်တယ်များကနေအသာလေးဖြောက်ပြီးတော့နောက်ဘဝတစ်မျိုးနဲ့တည်တင်းကမြင်ကြရမယ်တကယ်အခွင့်အရေးကြီးပါဒါလို့အခြေအနေမျိုးကပိုတော့ဖြစ်တင်ပါလေလို့ Sean Spicer ကသတင်းတောက်တွေကိုပြောသွားပါလေအဲ့ဒီပွဲမှာပါတဲ့ basketball ကစားသမား Lamar Odom လိုမျိုးတခြားအကြောင်းမို့တချို့ကဒီပွဲမှာ Sean Spicer ပါတဲ့ကိစ္စကိုဘာမှသိပြောမှတ်ချက်မပေးပေမဲ့ The Supreme ဖွဲ့တွေက Mary Wilson ကတော့ဘယ်သူမှဆိုဒီလိုပွဲမျိုးကိုလူသားဆန်ဆန်ပျော်ရွှင်ကြမှာပဲလို့ပြောပါလေအဆိုတော်တွေဆိုတာသူတို့တချင်းတွေမှာမဟုတ်တာသူတို့လည်းလူသားပါဒီလိုပဲနိုင်ငံရေးသမားဆိုတာလေဘလို့ကြီးပဲဖြစ်ဖြစ်လူသားတွေပဲလေလို့ Mary Wilson ကပြောသွားပါတယ်။ပြိုင်ပွဲမှာတော့ Spicer တို့အတွဲကအမှတ်7နဲ့နောက်မှလိုက်ခဲ့ပြီးတော့သူ့အောက်မှာတော့ basketball ကစားသမား Lamar Odom ကအမှတ်7နဲ့နောက်ဆုံးအဆင့်မှာရှိခဲ့ပါတယ်ရှင်။နာမည်ကျော် Bahama ကျွန်းသူအဆိုတော် Rihanna တယောက်သူထောင်ထားတဲ့ Carolina Foundation ရံမငွေဖြစ်နေပြုလုပ်တဲ့6နှစ်မြောက် Diamond Ball ပွဲကိုတက်ခင်းအဲ့ခံပြီးတော့အိမ်မှာသူ့ရဲ့ Savage X Fashion ပွဲကိုညယောက်မှာစက်တင်ဘာ12ရက်နေ့ကပဲပြုလုပ်သွားပါတယ်။ Carolina Foundation ကိုသူ့ရဲ့အဖိုးအဖွားတွေကိုရည်စူးပြီးတော့အဆိုတော် Rihanna 2012ခုနှစ်မှာဦးစီးပြီးတော့ထူထောင်ခဲ့တာဖြစ်ပါတယ်။ DCLF ရံမငွေအဖွဲ့ဟာကမ္ဘာတဝှမ်းမှာပညာရေးနဲ့အရေးပေါ်အကူအညီရေးအစီအစဉ်တွေအတွက်ပံ့ပိုးကူညီပေးနေတာပါ။လက်တလုံးမှာတင် Dorian Hurricane မုန်တိုင်းကြောင့်ထိခိုက်ခဲ့ရတဲ့သူ့ရဲ့မွေးရည်မြေ Bahamas ကပြန်လည်ကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးနေပါတယ်လို့ CLF အဖွဲ့ရဲ့ညင်သားချက်မှာပြောထားပါတယ်။အဆိုတော် Rihanna ကတော့သူ့မှာအခုလိုမျိုး Brahita အစိတ်သက်တွေရှိခဲ့တာသူ့ရဲ့မိသားစုတွေကအမျိုးသမီးတွေကြောင့်ပါလို့ပြောခဲ့ပါတယ်။ဒါရီကကျမအခုလိုဘဝကိုဖြစ်လာဖို့ဖန်တီးတာပါ။ကျမမွေးကလေးကကြီးလာတဲ့အထိဒီလိုမျိုးပုံသွင်းတင်ယူပြီးတော့ကြီးပြင်းလာခဲ့ရပါတယ်လို့အဆိုတော် Rihanna ပြောသွားပါတယ်။ဒီနေ့မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူ Sharon King နဲ့ Bobby Rose ဝင်ကြီးချုပ် Mia Motley တို့ဒီပွဲမှာဂုဏ်ပြုခံရပါတယ်။American rap အဆိုတော့ Pharrell Williams ကတော့ညပိုင်းဖြော်ပြပွဲမှာပါဝင်ပြီးတော့ဖြော်ပြပေးခဲ့ပါတယ်ရှင်ဒီတက်ပြောင်းတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အစာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ All have my own yeah All have my own
yeah မရီသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့ဒီသတင်းမဲ့ရဲ့သူယုံကြည်ရအစီအစဉ်မှာတော့နဝရေးသာလာပကြီးပြာကန်းဖွင့်ပြီးတော့အမှုပညာအလုပ်တွေလုပ်နေတဲ့ပြပွဲစီစဉ်သူကိုပြည့်ဝေရဲ့ယုံကြည်ရကိုနားဆင်ကြရအောင်ပါမန်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။ကျွန်တော်ပြောမယ့်ကောင်းစဉ်ကတော့လက်တွေ့နဲ့အိပ်မက်လို့ကျွန်တော်စဉ်းစားထားပါတယ်ကျွန်တော်ကငယ်ငယ်တည်းကဒီဟိုရဟန်းဝတ်လာတာကိုနှစ်သားတည်းကကိုရင်ဝတ်ပြီးတော့29နှစ်အထိဆိုတော့နှစ်ပေါင်း20ပေါ့နေစဉ်ကလေးကအတော်ကြီးတဲ့အထိကိုမက်ခဲ့တဲ့အိမ်မက်တရားတော့ဒီဆရာတော်ကြီးတွေဖြစ်ဖို့နောက်ကဘာပတ်ပြီးတော့တာဝနာပြုဖို့နောက်ပြီးနိဗ္ဗာန်ရသည့်အထိဒီတန်တရာမှာကျင်လျားသမျှရဟန်းဘဝပဲဖြစ်ရဖို့ဆိုပြီးတော့အဲ့လိုအိမ်မက်တွေနဲ့နေခဲ့တာပေါ့ဒါပေမဲ့အခုလက်တွေ့တကယ်ဖြစ်နေတော့ဒီပြာကန်းဖွင့်ပြီးတော့အမှုပညာနဲ့ဆက်ဆက်တဲ့လုပ်ငန်းပေါင်းစုံလုပ်နေရတာဒါတစ်ခုပေါ့နောက်ပြီးတော့ရွယ်ရတဲ့အထိစွန့်စွန့်မြဲရှိနေကြနောက်တစ်ခုကအဲ့လိုဘာသာပေါင်းစုံကိုယ်တိုင်လည်းတင်ပြတက်မြောက်ပြီးတော့သူများတွေကိုပြန်လည်ပို့ချတင်ပြခြင်းလားဒီနိုင်ငံခြားသားတွေကိုတစ်နှစ်ကျော်ကျော်လောက်တော့မြန်မာစာတင်ပေးဘူးတည်းဟိုငယ်စဉ်ကတော့ဒီကလေးတွေကိုနေဒီမှာအင်္ဂလိပ်စာတင်ပေးတာအထိုင်လောက်တော့ရှိခဲ့ပါတယ်။နောက်တစ်ခုကျွန်တော်စိတ်ထဲမှာစွဲမြဲလှုပ်ရှင်နေတာလူအုံယုံနေဖွင့်ပြီးတော့ဒီတကြီးရွယ်ဦးတွေကိုစောင့်ရှောက်ဖို့ကူညီဖို့ထောက်ပံ့ဖို့နောက်ပြီးဒီနွမ်းပါတဲ့ကလေးတွေမိဘနဲ့ကလေးတွေစောင့်ရှောက်ရေးစင်တာဂီဟာတွေဖွင့်ဖို့အဲ့လိုအိမ်မက်ရှိခဲ့တာပေါ့။ဒါပေမဲ့အခုတကယ်လက်တွေ့ဘဝလုပ်နေရတာကြတော့ဒီကြီးပြားကမ်းမဖွင့်ပြီးတော့အမှုပညာလောကသားတွေနဲ့ဆက်ဆက်ပြီးတော့သူတို့ရဲ့အကျိုးလဲကိုရဲ့အလုပ်လဲလုပ်နေတဲ့တနက်ညပံဘူးတနက်ညစိတ်ကောင်းထားပြီးလူပညာနဲ့ဆက်သွယ်လုပ်ငန်းတွေအများကြီးလုပ်နေရတော့
အခုဒီပကြီးပြန်ဆန်းဖွင့်နေတယ်ဟိုတွဲပြီးတော့ဒီမကြခင်မှာပြန်ပြီးတော့စပြစ်တာတော့လိဝတာဆိုတဲ့အဖွဲ့လေးပါပဲလိဝတာတော့ဟိုကျွန်တော်နဲ့တခြားကျွန်တော်နဲ့အနီးစပ်ဆုံးမှာရှိတဲ့လက်လမ်းကြီးတဲ့ဒီအားဒစ်တင်နဲ့ပူပေါင်းပြီးတော့ကျမကြီးနဲ့အဓိကနိုင်ရေးကိစ္စကိုတက်နိုင်လို့များတန်ဖိုးကူညီဆောင်ရှောက်ဖို့ပေါ့နော်အဲ့ဒီအဖွဲ့အစည်းလေးကတော့မကြသေးပါဘူးဒါပေမဲ့ပြောချ ဆိုတော့ကိုလှုပ်နေတဲ့အလုပ်လေးလိုပဲကိုတက်နိုင်တယ်များစိတ်ကောင်းချပြီးတော့ဟိုလှုပ်ရင်းလည်းပဲဒီလိုပြောအောင်လှုပ်သွားတယ်ပေါ့နော်ကိုရင်ကဆိုလို့ရှိရင်လှုပ်ချင်တယ်ချစ်ချင်တာဆရာတော်ကြီးဖြစ်ပြီးတော့နိုင်ငံတကာပတ်ပြီးတော့ဟိုတရားဟောချင်တယ်နောက်ပြီးတော့ဟိုနံပါတ်ကလေးလိုကုညီနေစောင့်ရှောက်ချင်တယ်ဒီဟာတွေဖွင့်ပြီးတော့အကြီးတွေလှုပ်ချင်တာပေါ့ဒါပေမဲ့တကယ်လက်တွေ့ဘဝအရအခုတကယ်ဖြစ်လာတဲ့အခါကျတော့အမှုပညာနဲ့ဆက်သက်တဲ့လုပ်ငန်းတွေအများဆုံးတော့ကိုယ်စိတ်ကလေးကိုပဲကိုကြောင်းရတာပေါ့ကျေပါဗေနီယာပဲဘလူအားပဲလောက်ရလောက်ရလက်ရှိအနေထားမှာဒါဖြစ်နေပြီဆိုတော့ကိုလုံးတည်းများအလုံးမှာအတက်နိုင်ဆုံးစေတနာထားပြီးတော့ဒီကုလူရအောင်ကျူးစားပြီးတော့လုပ်တာပေါ့နော်ကိုကလက်တွေ့ဘဝမှာဟိုအိမ်မက်ကတစ်ခုမှတ်ခဲ့မှာလက်တွေ့ဘဝမှာလောက်ရတဲ့ဟာတစ်ခုဖြစ်နေတဲ့အခါကျမဖြစ်မနေဘလူအနေထားပဲရအောင်ရအောင်ဘာလို့ရအောင်ယူလို့ရလဲဆိုတော့ကျွန်တော်တော်တော်ဒီနေ့စဉ်ဒီကုလူပညာဥစ္စာ၃ခုအနည်းတစ်ခုရှိပါစေဆိုတဲ့အတိုင်းအနည်းဆုံးအဲ့ဒီကုသိုလ်ပညာဥစ္စာတုံးကတစ်ခုပြီးတော့ဟိုရအောင်ရမယ်ပေါ့နော်နေ့စဉ်ကျွန်တော်အဲ့လိုဖြတ်တတ်ပါတယ်အဲ့ဒါကြောင့်အာရုံတရားထိုင်တယ်ဟိုအာရုံစာဖတ်တယ်နောက်ပြီးတော့ဟိုမှာလုံမနဲ့ဆက်ရအချီလို့ရှိရင်ဥစ္စာရှာတယ်ဥစ္စာရှာတဲ့အခါမှာလဲဒီတမအာဇီဝရှိဖို့လိုတာပေါ့နော် the right livelihood ပေါ့ဥစ္စာရှာတဲ့အခါမှာလဲဥစ္စာရရင်ပြီးရောဆိုတာမဟုတ်ဘူးနော်အဲ့လိုဉာဏ်နဲ့ရှင်ပြီးတော့ပေါ့မှန်မှန်ကန်ကန်ပေါ့ဟိုရှာတဲ့မိလာနဲ့ကြားတဲ့ဥစ္စာပေါ့နော်အဲ့လိုနေစဉ်ကုသိုလ်ပညာဥစ္စာတုံးအဲ့ဒီတုံးမှုတွေအနည်းဆုံးတစ်ခုရအောင်တော့ကျွန်တော်ဘွားအတွက်မြေပြော်တယ်လို့ဒါအခုချိန်တွင်းပြီးတဲ့ဟာပေါ့နော်အကျိုးတင်ပါတယ်ကျွန်တော်ပြည့်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူရဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီနေ့နာညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်အင်္ဂါမနက်ခင်းထုတ်လေးပေးမယ် VOE ရဲ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အခုတော့အစီအစဉ်တွေအဆုံးမတက်ခင်မှာနောက်ဆုံးကြံနေသေးတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်
နိုင်ငံကကောင်းဆောင်တွေတက်ရောက်ကြမဲ့ဒီကဘာကြီးပူနွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပပါရယ်သမ္မတနယ်ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မိန့်ခွန်းပြောမယ်လို့မျှော်လင့်ရတဲ့ညီလာခံမှာဒေသညဉ့်ညမ်းစီတဲ့အကြောင်းမိသွေးအစားပြန်ပြည့်မြဲစွမ်းအင်ပြောင်းသုံးရေးသဘာဝဘေးဒဏ်တွေကိုကာကွယ်တုံ့ပြန်ရေးနဲ့ရာသီဥတုတိုက်ဖျက်ရေးအတွက်ဗန်နံဝေသုံးဆွဲရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာပါဒီညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တက်ရောက်မှာမဟုတ်ပါဘူးကဘာကြီးပူနွေးလာမှုတိုက်ဖြတ်ရေးလှုပ်ရှားသူတွေကတော့ဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရန်နာသွားစီဖို့ရည်ရွယ်ချက်နဲ့မြို့ရဲကအဓိကလမ်းမတွေအဝင်ထွက်လမ်းတွေလမ်းစုံတွေကိုပိတ်ဆို့ဆန္ဒပြနေကြပါတယ်။အီရန်ပေါ်အမေရိကန်ဆိုရရဲ့အစွမ်းကုန်ဖိအားပေးမှုကမအောင်မြင်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောကြားလိုက်ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူစာချုပ်ထဲကနေနှုတ်ထွက်ပြီးတော့စီးပွားရေးအရဖိအားပေးနေတာတွေကိုကြည့်ရင်အမေရိကန်ဘက်ကကြံမိကြံရဇွတ်လုံနေတယ်ဆိုတာပြသနေတယ်လို့သူကဆိုပါတယ်။ဆာဒီအာရေဗျာနိုင်ငံကရေနံဆက်ယုံတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လည်းပျက်စီးဆုံးရှုံးမှုတွေကိုအမေရိကန်နဲ့ဆာဒီကချဲ့ကားပြောနေတယ်လို့အီရန်သမ္မတကကုလသမဂ္ဂထွေထွေညီလာခံတက်ဖို့နယူးယောက်မြို့ကိုထွက်မလာခင်မှာပြောကြားခဲ့ပါတယ်။နှစ်ပေါင်း188နှစ်သက်တမ်းရှိနေပြီဖြစ်တဲ့ Britain ခီးသွားလုပ်ငန်းကုမ္ပဏီ Thomas Cook ဟာငွေကြေးအခက်အခဲကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာတဝန်းအားလက်ရခီးသွား6သိန်းကျော်ရဲ့ခီးစဉ်တွေအခုတနင်္လာနေ့မှာဖျက်သိမ်းလိုက်ရပါတယ်။Thomas Cook ကုမ္ပဏီပြိုလဲတာကြောင့်သူ့ကုမ္ပဏီရဲ့လေကြောင်းခီးစဉ်တွေဖျက်ခဲ့ရတယ်လို့ Britain လေကြောင်းထိန်းသိမ်းရေးအာဏာပိုင်ကပြောပါတယ်။ဒါအပြင် Britain နိုင်ငံတွင်ဝန်ထမ်း 9,000 အပါအဝင်နိုင်ငံပေါင်း 16 နိုင်ငံမှရှိတဲ့ဝန်ထမ်း 2,000 ကျော်အလုပ်လက်မဲ့ဖြစ်သွားပါတယ်။
Now, so yeah, the engine will go, Messum Yamonga, Jinya, big air up to Barishin, the Nina Yadra season, totally Muga, Makim Putri Chibare, Sabine Saya, Dabha Engineer Garo, Nelson Lopes Chibarishin, Jamaga Sumoma, Dina season Mupi, Dawin, you disab big air up to Barre, a good home in big air season ago, a season BBJ to change Yami Tony Bibarishin, Viego Natora singer at Dre, Jesu two bed in Chibare.
This program has come to you from the Voice of America, Washington.